Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ဟောရီမနဲ့ခင်းကိုသောရရှင်နေရဲ့အပြိုးမျက်နှာနဲ့စားလိုက်အောင်လားခင်ဗျာ COA American Tan 2015ခုနှစ်ဧပြီလ29ရက်တင်းနာနေမနဲ့ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 3240 46ရောကနေဓာတ်ရိုက်နားဆင်နိုင်ပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနဲ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါ
။ကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနဲ့မှာထူးခြားတဲ့သတင်းတွေကတော့နီပေါငရင်ကြောင့်တည်ဆုံးသူ2400ကျော်သွားပါပြီ။ရေမင်းနိုင်ငံမှာတော့တင်းငွေနေနဲ့တနေလုံးတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။မလေးရှားနိုင်ငံမှာဒီကနေ့စတင်မဲ့အာဆီယံထိပ်သီးဆွေးနွေးပွဲအတွက်ခေါင်းဆောင်တွေရောက်နေကြပြီဖြစ်ပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဆံမိုးဝင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်လွှတ်တော်တွေကိုမြန်မာလွှတ်တော်ကိုယ်စားလှယ်တွေလာရောက်လေ့လာရတာဘာကြောင့်ပါလဲ
။ဒီကနေ့လွှတ်တော်မြန်မာလွှတ်တော်ကဒီနေ့ကျွန်တော်တို့လေ့လာမယ်အမေရိကန်နိုင်ငံလွှတ်တော်နဲ့တော်တော်လေးဆင်ပါတယ်။ဒါနဲ့ကျွန်တော်တို့လေ့လာပြီးတော့ကျွန်တော်တို့နိုင်ငံတွေအကျိုးရှိတာတွေအထူးချက်မှဖြစ်ပါတယ်
။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ဦးပြောသွားတာပါ။အဲဒီနောက်မှာမြန်မာဒီမိုကရေစီရာဆွေးနွေးကမ်းမြန်မာပြည်ကပေးစာများနဲ့ပြည်တွင်းသတင်းသုံးသပ်ချက်တက်ကြီးစကားစတာတွေကိုနားဆင်ရပါမယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုဆန်မိုဝေတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
။နီပေါနိုင်ငံမှာလူပေါင်း2400ကျော်တည်ဆုံးခဲ့ရတဲ့ပြင်းအားကြီးငရင်လှုပ်သွားပြီးကြတဲ့နောက်နောက်ဆက်တွဲငရင်ငယ်တွေဆက်လုံမှာဆိုတဲ့အတွက်မြို့တော်ခတ်မန်ဒူမှာရှိတဲ့ဒေသခံတွေဟာတင်းငွေတွေနေညကအပြင်လမ်းမတွေမှာထွက်နေခဲ့ကြပါတယ်။ခတ်မန်ဒူမြို့နယ်မိုင်90လောက်ဝေးတဲ့နေရာကိုဗဟိုပြုပြီးပြင်းအား9.8ရှိတဲ့ငရင်တစ်ခုလှုပ်သွားခဲ့တာကြောင့်မြို့တော်မှာရှိတဲ့တမန်ဝင်အဆောက်အဦအများအပြားလည်းပြိုကျပျက်စီးသွားခဲ့ပါတယ်။ခတ်မန်ဒူမြို့နယ်အနီးဝန်းကျင်မှာပြင်းအား6.9ရှိတဲ့နောက်ဆက်တွဲငရင်အပါအဝင်ငရင်ငယ်ပေါင်း17ခုထပ်လုပ်ခဲ့ပါတယ်။တန်းပြည့်အတွင်းမှာရှိတဲ့ခရိုင်ပေါင်း85ခုတည်းကအနည်းဆုံး35ခုလောက်မှာငရင်တန်းခံခဲ့ရတယ်လို့နီပေါအစိုးရပြောတာကိုကိုကာပီကုလသမဂ္ဂကပြောပါတယ်။နီပေါနိုင်ငံရဲ့လူဦးရေဟာတန်း30နီးပါးရှိပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံကရှာဖွေကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးအဖွဲ့တွေနီပေါနိုင်ငံကိုဆစ်လွတ်ထားပြီးဖြစ်ပါတယ်။လူပေါင်းထောင်ပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ကြပြီးအများအပြားလည်းပျောက်ဆုံးနေစေဖြစ်ပါတယ်။နီပေါနိုင်ငံသားတွေနဲ့နိုင်ငံတကာကရောက်နေကြသူအများအပြားပျောက်ဆုံးနေကြောင်း ICRC နိုင်ငံတကာကြက်ချင်ဤအဖွဲ့ကတည်ထောင်ထားတဲ့လူပျောက်စီရင်ပေးနိုင်တဲ့ Internet Website မှာသူတို့မိသားစုဝင်တွေကလူပျောက်ကြော်ညာလာပို့ထားကြတယ်လို့ဆိုပါတယ
်။ရေမင်းနိုင်ငံမှာတနေ့ကနေနေ့တစ်လျှောက်လုံးတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။ဆော်ဒီနိုင်ငံကဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကမြို့တော်ဆာနာမှာရှိတဲ့တမရအင်ဒိုဝင်းအနီးတစ်ဝိုက်မှာရှိတဲ့ဟော်တီတပုံတွေတက်ဆွဲထားတဲ့နေရာတွေကိုတိုက်ခိုက်နေသလိုအေဒင်မြို့တစ်ဝိုက်မှာလည်းမြေပြင်တိုက်ခိုက်မှုတွေဖြစ်ပွားနေပါတယ်။ဆာနာမြို့တော်ရဲ့အပြင်ဘက်မှာရှိတဲ့စစ်အခြေစိုက်စခန်းတစ်ခုကိုလက်နက်တွေတူထောင်ထားတဲ့နေရာအနီးနားမှာစစ်လက်နက်တွေတဲပို့နေတဲ့လမ်းကြောင်းကိုလေကြောင်းကနေ၅ချိန်ထက်မနည်းတိုက်ခိုက်ခဲ့တယ်လို့မြင့်မြင့်သက်သေတွေကပြောပါတယ်။တခြားလေကြောင်းနဲ့ရေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ခဲ့တာကတော့အေဒင်တစ်ဝိုက်ကဟော်တီတွေရဲ့ပြင်မှတ်တွေဖြစ်ပါတယ်။ဟော်တီတပုံတွေဟာဆော်ဒီအာရေဗီယာနိုင်ငံမှာထွက်ပြေးတင်းချောင်နေရတဲ့တမရအဘက်ရာဘူမွန်ဆော်ဟာဒီဘော်တစ်စာခန်းနဲ့တပ်ဖွဲ့တွေနဲ့အီဒင်မြို့ရဲ့လမ်းမတွေပေါ်မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။နောက်ထပ်တိုက်ပွဲဖြစ်ပွားတဲ့နေရာကတော့နိုင်ငံအလဲပိုင်းရေနံထွက်တဲ့မရစ်ခရိုင်မှာဖြစ်ပါတယ်။ဟော်တီတပုံတွေနဲ့မဟာမိတ်ဖွဲ့ထားတဲ့တမရဟောင်းအလီအဗ်ဒူလာဆာလီရဲ့တစ်စာခန်းတွေနဲ့လူမျိုးစုနွယ်ဝင်တွေမြေပြင်တိုက်ခိုက်မှုတွေပြုလုပ်နေတဲ့အချိန်မှာဆော်ဒီဂျက်တိုက်လေယာဉ်တွေကလည်းလေကြောင်းကနေတိုက်ခိုက်နေပါတယ်။တိုက်လီနေဟာတပုံတွေရဲ့ခြေကုပ်စခန်းတွေရှိရာရှာဘွားနဲ့လဟတ်ခရိုင်တွေကပြစ်မှတ်တွေကိုတိုက်ခတ်နေပါတယ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတိုက်ခတ်မှုတွေလျှော့ချမယ်လို့ဆော်ဒီကပြောခဲ့ပြီးတဲ့နောက်ပိုင်းတနင်္ဂနွေနေ့တိုက်ခတ်မှုကဒုတိယလအတွင်းကိုဝင်ရောက်လာပြီးဖြစ်ပါတယ
်အစ္စရေးသင်းပိုက်ထားတဲ့ဂိုလန်ကုန်းမြေဒေသမှာဘုံထောင်ဖို့စီစဉ်နေသူတွေလို့ဆိုတဲ့စစ်သည်ကြွ၄ဦးကိုအစ္စရေးစစ်တပ်ကတနင်္ဂနွေနေ့မှာပြစ်တက်လိုက်ပါတယ်စီးရီးယားနေစအနီးကမတ်တာရှမ်မြို့မှာလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာလို့အစ္စရေးစစ်တပ်အရာရှိတွေကပြောပါတယ်။အဲ့ဒီလေးဦးဟာအစ္စရေးစစ်တပ်ကိုပြစ်မှတ်ထားတိုက်ခိုက်ဖို့စီစဉ်နေတာလို့ဆိုပါတယ်။ဒီနေ့ကနေ့အစောပိုင်းကတော့စီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအရေးပါတဲ့ Jasser Sugar မြို့ကိုအစိုးရကဒီနေ့ကနေ့မှာလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒါဟာလေးနှစ်ကြာလာပြီဖြစ်တဲ့စီးရီးယားပြည်ပခန့်အတွင်းအယ်ခေရာအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့နုစရာတူနဲ့သူတို့ရဲ့မဟာမိတ်တပ်ဖွဲ့တွေကအဲ့ဒီမြို့ကိုသိမ်းပိုက်လိုက်ပြီးနောက်တနေ့မှာတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်စစ်သွေးကြွ20အပါအဝင်လူပေါင်း28ဦးသေဆုံးသွားတယ်လို့ဆိုပါတယ်။အစိုးရတပ်ဖွဲ့တွေရဲ့အဓိကခြေကုပ်စခန်းတရှိရာအစ်ဒလစ်ပြည်နယ်မြို့တော်ကိုသဘုံတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်မြောက်ပိုင်းဒီမြို့ဟာအစိုးရတပ်ဖွဲ့တွေအတွက်ခြေကုပ်စခန်းတစ်ခုဖြစ်ပြီးတော့အစိုးရလေကြောင်းတိုက်ခတ်မှု၄ချိန်အနည်းဆုံးပြုလုပ်ခဲ့တယ်လို့ပြည်ထောင်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်
တမရဘရက်အိုဘားမားအစိုးရဟာဖမ်းဆီးခံထားရတဲ့အမေရိကန်တစားကန်ကြီးပြန်ပေးငွေပေးပြီးတော့လွတ်မြောက်အောင်ညှိနှိုင်းမှုနဲ့ပတ်သက်တဲ့မူဝါဒပိုင်းဆိုင်ရာအပြောင်းအလဲတစ်ခုပြုလုပ်ဖို့စဉ်းစားသုံးသပ်နေတယ်လို့အမေရိကန်ရုပ်သံကွန်ရက်တစ်ခုကနေပြီးတော့ကြေညာပါတယ်။ပြည်ပမှာအကြမ်းဖက်တမရရဲ့ဖမ်းဆီးမှုခံထားရတဲ့ဆွေမျိုးသားချင်းတွေပြန်လွှတ်ပေးစီပေးဖို့အတွက်ပြန်ပေးငွေပေးရေးကိစ္စညှိနှိုင်းမှုပြုလုပ်တဲ့မိသားစုတွေကိုပြစ်မှုကျူးလွန်နေဆိုပြီးတော့တရားစွဲဆိုတာမျိုးနောက်မှပြုလုပ်တော့မှာမဟုတ်ဘူးလို့ ABC ရုပ်သံလွှင့်ဌာနကဒီနေ့ကနေ့မှကြေညာတော့ပါတယ်။သမရအင်ဂျီရောကအကြံပေးအဖြစ်ခံထားတဲ့အမျိုးသားအကြံဖက်မှုတိုက်ဖြည့်ရေးဘူဌာနရဲ့ထောက်ခံမှုနဲ့အခုလိုမူဝါဒကိုပြင်ဆင်တာဖြစ်တယ်လို့လည်း ABC ရုပ်သံဌာနကပြောပါရယ်နိုင်ငံသားမှာပြန်ပြီးဆွဲခံထားရသူတွေပြန်လည်လွတ်မြောက်လာဖို့ကြိုးစားတဲ့မိသားစုဝင်ဘသူကိုမဆိုထောင်ချနိုင်တဲ့အလားအလာဒါမှမဟုတ်ဥပဒေကြောင့်ကနေအရေးယူခံရနိုင်တယ်ဆိုတဲ့အန္တရာယ်မျိုးလုံးဝရှိတော့မှာမဟုတ်ဘူးလို့အမေရိကန်တာဝန်ရှိသူတယောက်က ABC ရုပ်သံဌာနကိုပြောကြားခဲ့ပါရယ်မနစ်တုန်းကတော့IS Islamic စစ်သွေးကြတွေကခေါင်းဖြတ်တတ်တာကိုခံခဲ့ရတဲ့တရင်တောက် James Foley ရဲ့မိခင်ဖြစ်သူ Danny Foley ကသူမရဲ့သားလွတ်မြောက်ဖို့အတွက်ငွေပေးဖို့ကြိုးစားခဲ့မယ်ဆိုရင်ရာဇဝတ်မှုနဲ့တရားစွဲခံရလိမ့်မယ်လို့ American အစိုးရရဲ့အရာရှိတွေကချင်းချုပ်တာခံခဲ့ရတယ်လို့ပြောပါတယ်။အင်ဂျီရောကတော့ဒီကိစ္စကိုညှင်းဆိုပါတယ်။တမရဥပမာရဲ့အစိုးရကတော့အခုလိုမူဝါဒပြင်ဆင်မှုပြုလုပ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမလေးရှားနိုင်ငံမှာနေရကြကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ဖို့အာဆီယံနိုင်ငံတွေကခေါင်းဆောင်တွေကွာလာလာပူမြို့ကိုဒီနေ့ကနေကစတင်ရောက်ရှိနေကြပြီဖြစ်ပါတယ်ဒီနေ့လာနေ့ဒီကနေ့မှာစတင်မဲ့ထိပ်သီးဆွေးနွေးပွဲမှာဆွေးနွေးကြမဲ့အကြောင်းအရာတွေနဲ့မြန်မာနိုင်ငံကဒုက္ခသည်တွေအရေး IS Islamic စစ်သွေးကြွတွေရဲ့လုံခြုံရေးဆိုင်ရာအန္တရာယ်တောင်တိုပင်လယ်ပြင်တွင်တရုတ်နိုင်ငံကနယ်မြေသိမ်းပိုက်မှုလှုပ်ဆောင်နေတဲ့ကိစ္စနဲ့တောင်တိုပင်လယ်ပြင်အတွင်းမှာပဲလိုက်နိုင်ရမယ့်စီးမြင့်စည်းကမ်းတွေသဘောတူညီချက်ရရှိရေးအတွက်တရုတ်အစိုးရနဲ့အရှင်မြင့်ဆောင်ရွက်ရေးကိစ္စတွေလည်းပါဝင်ပါတယ်။အာဆီယံရဲ့အဆိုအရစီးပွားရေးအတိုက်အဝန်အပါအဝင်ဒေတာရင်းပူးပေါင်းဆောင်ရွက်ရေးလုပ်ငန်းရပ်တွေကို2015ခုနှစ်ကုန်မှအပြည့်တနိုင်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ VOA ကမ္ဘောဒီးယားဌာနကလက်ခံရရှိခဲ့တဲ့လေးဝက်အထောက်အထားတွေအရလည်းတောင်တိုပင်လယ်ပြင်အတွင်းမှာလိုက်နိုင်ရမယ့်စီးမြင့်စည်းကမ်းတွေကိုအမြန်ဆုံးအပြည့်အဝအကောင့်ထည့်ဖော်နိုင်ရေးအတွက်ဒီထိပ်သီးဆွေးနွေးပွဲမှာတောင်းဆိုသွားမယ်လို့ဆိုပါတယ်။တရုတ်နိုင်ငံနဲ့ထိတိုက်ရင်ဆိုင်မှုဖြစ်ပေါ်ပြီးအချင်းချင်းသွေးကွဲစေမဲ့လောက်ရမျိုးကိုအတက်နိုင်ဆုံးရှောင်ရှားသွားမှာဖြစ်တယ်လို့ထိပ်သီးဆွေးနွေးပွဲကိုအရှင်ဖြစ်လက်ခံကျင်းပနေတဲ့အာဆီယံအလဲကျဥက္ကဋ္ဌမလေးရှားနိုင်ငံသားရေးဝန်ကြီးအနီဖာအမန်ကတင်းငွေနေမှာကျင်းပတဲ့ဒင်းစားရှင်းလင်းပွဲအတွင်းမှာပြောပါတယ်ဒီတော့အတွင်းတောင်တိုပင်လယ်ပြင်ကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့အာဆီယံအကြတန်တမာရေးရအဆင်မပြေမှုတွေဖြစ်ပေါ်နေတယ်ဆိုတာကိုလည်းအာဆီယံတွင်းရင်းမှုချုပ်လီလျူမင်းကပြောပါတယ်
Although ASEAN has been able to engage China actively in those consultations there has been a widening
ဆွေးနွေးမှုတွေမှာအာဆီယံအနေနဲ့တရုတ်နိုင်ငံနဲ့တက်တွက်ကြွကြဆွေးနွေးနိုင်ပေမဲ့တန်တမာရေးရဆွေးနွေးမှုတွေနဲ့ပင်လယ်ပြင်အတွင်းတကယ်လက်တွေ့ဖြစ်ပျက်နေတာတွေမှာကွာဟမှုတွေကြီးထွားလာနေပါတယ်တဲ့ဒါကြောင့်လဲအာဆီယံနဲ့တရုတ်နိုင်ငံတို့အနေနဲ့ပိုပြီးအသေးပဲပြီးွားတဲ့ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်ပြီးအစောပိုင်းကတရုတ်ဘက်ကတရားဝင်ကတိပေးထားတဲ့အတိုင်းလိုက်နိုင်ရမယ့်စီးမြင်စည်းကမ်းတွေကိုအကောင့်ထည့်ဖော်နိုင်ဖို့ရည်ရည်ကြီးလိုအပ်နေပါတယ်လို့အာဆီယံအတွင်းရေးမှူးချုပ်လီလျုံမင်းကပြောတော့တာပါတရုတ်ထိုင်ဝမ်မလေးရှားဖိလစ်ပိုင်ဗီယက်နမ်နဲ့ဘရူနိုင်းနိုင်ငံတို့ကတောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းစုတွေကိုပန်ဆန်ကြောင်းအပြိုင်ဆိုင်အငင်းပွားနေကြတာဖြစ်ပါတယ်။ရေကြောင်းပို့ဆောင်ရေးမှာအရေးပါတဲ့လမ်းကြောင်းအပါအဝင်ငါးဖန်လုံငန်းလုပ်နိုင်တဲ့ရေပိုင်နဲ့ရေနံနဲ့တဘာဝတန်းငွေစတဲ့တွင်းထွက်တယံဇာတာတွေအများပြားရှိတယ်လို့ယုံကြည်ထားကြတဲ့တောင်တရုတ်ပင်လယ်ပြင်ကြီးတစ်ခုလုံးနီးပါးကိုတရုတ်နိုင်ငံကသူတို့ပန်ဆန်ကြောင်းပြောဆိုနေတာဖြစ်ပါတယ်။အာဆီယံအတွက်အရေးအပါဆုံးကုန်သွယ်ဘက်ဖြစ်တဲ့တရုတ်နိုင်ငံအမျက်ထွက်သွားစေမယ့်အရေးကနေရှောင်ရှားနိုင်ဖို့အာဆီယံအဖွဲ့ကဒီပြဿနာမှာသတိထားဆောင်ရွက်နေတာဖြစ်ပါတယ
်။ယူကရိန်းနိုင်ငံအရှေ့ပိုင်းကိုထိန်းချုပ်ဖို့အတွက်ကြိုးပမ်းကြစဉ်ယူကရိန်းအစိုးရနဲ့ရုရှားကိုလိုလားတဲ့ခွဲထွက်ရေးသဘုံလေးကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့အစိုးရတပ်ဖက်ကစစ်သားတအုပ်ကြဆုံးပြီးတော့ခုနှစ်ယောက်ဒဏ်ရာရရှိသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဖေဖော်ဝါရီလအတွင်းကရရှိထားတဲ့အပြည့်အဝသဘောတူညီထားမှုကိုဆန့်ကျင်ပြီးတော့သဘုံလေးဟာအစိုးရတပ်ဖွဲ့တွေကို24နာရီကြာပြစ်ခတ်တိုက်ခတ်မှုတွေပြုလုပ်ခဲ့တယ်လို့ယူကရိန်းစစ်တပ်ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်တိုက်ခတ်မှုကအစိုးရတပ်တွေထိန်းချုပ်ထားတဲ့ကန်ယူဒန်မြို့အနီးမာရီယူပိုမြို့နဲ့ဒေါနက်စ်လေးစိတ်အနီးမှာဖြစ်တယ်လို့ပြောပါတယ
်ဘိုကူဟာရမ်စစ်သွေးကြွတွေလို့တန်မြတ်ရှိသူစစ်သွေးကြွတွေကချက်ခြေခံထဲမှာရှိတဲ့ ကျွန်းတစ်ခုပေါ်ကနိုင်ဂျာစစ်တပ်အခြေစိုက်စခန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်စစ်သားအများအပြားသေဆုံးသွားပါတယ်။ရာနဲ့ချီတဲ့စစ်သေးကြွတွေကကာရမ်ဂါကျွန်းပေါ်မှာရှိတဲ့အဲ့ဒီစစ်တပ်စခန်းကိုစနေနေ့မနေ့ပိုင်းကဆက်လက်တွေနဲ့ဝင်ရောက်တိုက်ခတ်ခဲ့တာလို့ဆိုပါတယ်။သေဆုံးတဲ့အရေးအတွက်အတိအကျကိုမထုတ်ပြန်ပေမဲ့အမည်မဖော်လိုတဲ့အရာရှိရဲ့အဆိုအရအများအပြားသေဆုံးသွားတယ်လို့ဆိုပါတယ်။
တွင်လာနေမနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလိုင်နဲ့ဦးဆန်မိုးဝေတို့ကကြီးညာခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ bambis@voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့လွတ်တော်ကုစလေတွေရဲ့ American လေလာရေးခရီးစဉ်တင်ပြခြင်းပါတယ် American ပြည်တော်စုမှာဖွဲ့စည်းပုံပြင်ဆင်ဖို့ဘယ်လိုအဆင့်တွေနဲ့ဆောင်ရွက်သလဲရွေးကောက်ပွဲတွေကိုဘယ်လိုကျင်းပသလဲဆိုတာကိုလေ့လာဖို့မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အမေရိကန်ပြည်ထောင်စုမှရောက်ရှိနေပါတယ်။အမေရိကန်အစိုးရရဲ့ခေါင်းဆောင်မှုဆိုင်ရာနိုင်ငံတကာလေ့လာရေးအစီအစဉ် IVLP အစီအစဉ်နဲ့ရောက်နေတဲ့မြန်မာလွှတ်တော်ကိုယ်စားလှယ်12ဦးဟာအမေရိကန်ပြည်ထောင်စုပြည်နယ်၄ခုမှသတင်း3ပတ်ကြာလေ့လာကြမှာဖြစ်ပါတယ်။ဒီလေ့လာရေးခရီးကနေဘယ်လိုအကျိုးအမြတ်တွေရနိုင်မလဲ၊လက်တွေ့ဘယ်လောက်အသုံးချနိုင်မလဲဆိုတာကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကတင်ပြပါမယ်။
အမေရိကန်အစိုးရရဲ့ IVLP ခေါင်းဆောင်မှုဆိုင်ရာနိုင်ငံတကာလေ့လာရေးအစီအစဉ်နဲ့မြန်မာကိုယ်စားလှယ်အဖွဲ့လာရောက်ဖို့ရန်ကုန်အမေရိကန်တန်ယုံကစီစဉ်ပေးခဲ့တာပါဒီကိုယ်စားလှယ်အဖွဲ့ထဲမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်3ယောက်အမျိုးသားလွှတ်တော်ကိုယ်စားလှယ်4ယောက်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်2ယောက်အပါအဝင်လူမှုအခြေပြုအဖွဲ့စည်းခေါင်းဆောင်3ယောက်စုစုပေါင်း12ယောက်ပါဝင်ပါတယ်အခုလိုအမေရိကန်ပြည်ထောင်စုခီးစဉ်အတွင်းလေ့လာမယ့်အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရွှေပြည်သာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်က VOE ကိုအခုလိုပြောပြပါရစေ
။မြန်မာနိုင်ငံမှာကအခုပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ဒီမှာဆိုအဖော်အဆိုးအောက်ဆိုလေအဲ့ပုံစံနဲ့နေတဲ့ပြင်ကျွန်တော်တို့ကထူးခြားမှုတစ်ခုကတိုင်းဒေသကြီးလွှတ်တော်ရှိပါတယ်။လွှတ်တော်အနေအထားဖြင့်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ပေါင်းတော်ပြည်ထောင်စုလွှတ်တော်တိုင်းဒေသကြီးမှာတိုင်းဒေသကြီးလွှတ်တော်ဆိုတော့ရှိတယ်။အပေါ်မှာလို့တဲ့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ကဒီနေ့ကျွန်တော်တို့လေ့လာမယ့်အမေရိကန်နိုင်ငံလွှတ်တော်နဲ့တော်တော်လေးဆင်ပါတယ်။ဒါလည်းကျွန်တော်တို့လေ့လာပြီးတော့ကျွန်တော်တို့နိုင်ငံတွေအကျိုးရှိတာတွေအထူးခြားမှာဖြစ်ပါတယ
်။မြန်မာပြည်ပြင်ပြောင်းလဲရေးမှာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအမေရိကန်အစိုးရနဲ့လွှတ်တော်ကပါတိုက်တွန်းနေတာပါ။ဒါကြောင့်လက်ရှိမြန်မာလွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့လွှတ်တော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လေ့လာသုံးသပ်အကောင့်ထယ်ဖော်ရေးကော်မတီဝင်တဦးလည်းဖြစ်သူဦးတင်မောင်ကအခုလိုပြောပြပါရစေ
။ဒီမှာတော့သူတို့စီကကွန်စတီတျူရှင်းပြင်ဆင်ရေးတော့လေ့လာမယ်လေ။ဒီလာပြီးကျွန်တော်တို့နိုင်ငံတွဲလေဝတာတွေတုံးပါပေါ့။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီမှာအခက်ဆက်နဲ့ Facebook အခြေခံဥပဒေပြင်တဲ့နေရာမှာကျွန်တော်တို့ဥပဒေရသတ်မှတ်ပြီးတာတွေရှိတယ်။ဒီနေရာနေကျွန်တော်တို့ဥပဒေရတော့နေနိုင်ငံမှာလို့သွားမှာပဲ။ကျွန်တော်တို့ဒီဟာကောင်းလာလေးတွေလေ့လာဝင်နေတာဖြစ်ပါတယ
်။ဒါပြင် American လေ့လာရေးခီးစဉ်မှာမကြခင်မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတင်ပြဖို့ရှိတဲ့အကြောင်းလဲသူကအခုလိုဆက်ပြောပြပါတယ
်။ကျွန်တော်တို့ဒီကရွေးကောက်ပွဲရ UEC ရောကျန်တဲ့နိုင်ငံပါတီလက်ရှိကွန်ဆက်နပါတီရောအားလုံးကပေါင်းစည်းပြီးတော့နိုင်ငံတကာလို COC ဘော်တွေ Code of Conduct ရွေးကောက်ပွဲပြည်ရှင်တွေကျွန်တော်မကြခင်ထွက်မှာဖြစ်ပါတယ်။အဲ့ဒီတိုင်းပဲမျှတာတဲ့ကျွန်တော်တို့လွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ပြည်ထောင်စုလွှတ်တော်ကြီးရဲ့ရွေးကောက်ပွဲကော်မရှင်ကိုပြီးခဲ့တဲ့ဆက်ရှင်မှာဒါမဲ့အောက်တိုဘာလကိုလိုမာလာဆန်းမှာရွေးကောက်ပွဲမဖြစ်မနေလို့တိုက်တွန်းမိတာဖြစ်ပါတယ်
။ဒီခီးစဉ်ကအခုဒီမြန်မာနိုင်ငံကိုပြန်တဲ့အခါမှာဟိုဘလောက်ထိအကျိုးတက်ရောက်မှုတွေရှိမလဲမြန်မာနိုင်ငံရေးပဲဖြစ်ဖြစ်ဒီလွှတ်တော်တွင်နိုင်ငံရေးမှာပေါ့နော်ဘလောက်ထိတက်ရောက်မှုတွေရှိနိုင်မလဲရှင
်ကျွန်တော်တို့ဒီ constitution တို့ electoral system တို့စသဖြင့်ဒါတွေကကျွန်တော်တို့ဒီမှာဒိဋ္ဌာလို့တွေးကြည့်တဲ့အချက်တွေနဲ့ကျွန်တော်နိုင်ငံမှာလက်ရှိ bylaw ပေါ့ဥပဒေရပြင်ဆင်သုံးသပ်လို့ရပါတယ်ရှင်တော့အသုံးဝင်မှာဖြစ်ပါတယ်အဓိကကတော့ဥပဒေတိုင်းသွားကြတာဖြစ်တော့အများကြီးတော့အကျိုးတက်ရောက်မှုရှိနိုင်ပါတယ်
မြန်မာလွှတ်တော်အမတ်တွေနဲ့အရက်ဖက်ခေါင်းဆောင်တွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ရဲ့အမေရိကန်ရွေးကောက်ပွဲလေ့လာရေးခီးစဉ်ဟာ21ရက်ကြာမြင့်မှာဖြစ်ပါရရှင
်မြန်မာနိုင်ငံရဲ့အခြေအနေတွေကိုဆွေးနွေးအပြေရှားဖို့နိုင်ငံရေးထိပ်သီးခေါင်းဆောင်6ယောက်ပါဝင်တဲ့6ပွင့်ဆိုင်ဆွေးနွေးပွဲတွေကိုအခုလာမယ့်မေလထဲမှာဒုတိယအကြိမ်ပြန်ပြီးလုပ်မယ်လို့မျှော်လင့်ရပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်မြန်မာနိုင်ငံရဲ့အချက်အတဲတွေကို6ပွင့်ဆိုင်တွဲဆောင်ဆွေးနွေးမှုကနေဘလောက်အထိကင်တွယ်ဖြည့်ရှင်းနိုင်မယ်လို့ယူဆရပါသလဲအခုလာမယ့်အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေလံဆွေးနွေးကမှဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးနိုင်ဖို့ burmese@voanews.com စီကို email နဲ့ဆက်သွယ်နိုင်ပါတယ်။ VOA ကပြန်ပြီးတော့ဆက်သွယ်လို့ရမယ့် telephone number ကိုပေးတဲ့အခါမှာလည်းကိုနေတဲ့နိုင်ငံတို့မြို့တို့ကနံပါတ်တွေကိုထည့်ပြီးပြောစီချင်ပါတယ်။ပါဝင်ဆွေးနွေးကြပါလို့ဖိတ်ခေါ်ပါတယ်ရှင
်။ဗမာငံည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့မြန်မာဒီမိုကရေစီရေးအားဆွေးနွေးခန်းကိုနားဆင်ရပါမယ်။မြန်မာနိုင်ငံမှာကြားမဒန်းတူအခွင့်ရေးရဖို့ငင်းငင်းရေးဖြစ်စဉ်တွေမှာအမျိုးသမီးတွေပုံမပါဝင်ဆောင်ရွက်ခွင့်ရဖို့စတဲ့ကိစ္စတွေပါဝင်ဆောင်ရွက်နေတဲ့အမေရိကန်ပြည်ထောင်စုကပေးတဲ့2015ခုနှစ်နိုင်ငံတကာအမျိုးသမီးတတ်သိရှင်ဆုကိုရွေးချယ်ခံထားရသူကတော့ကချင်တိုင်းရင်းသူမတ်မေစပယ်ဖြူပဲဖြစ်ပါတယ်။ဒီတစ်ပတ်ဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းတင်ပြမှာပါ။
ဒါပေမဲ့အနေနဲ့ဒီနိုင်ငံတကာအမျိုးသမီးတတိရှင်စုကိုဘာကြောင့်ချီးမြှင့်ခဲ့ရတယ်လို့မြင်လဲရှင
်။ကျွန်မအမြင်ကတော့တကယ်တော့မြန်မာနိုင်ငံမှာတတိရှိတဲ့အမျိုးသမီးတွေပေါ့ဒီအမျိုးသမီးအရေးအတွက်ကအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးရဲ့အကျိုးအတွက်ကိုဟိုရှေ့တန်းကနေမမရက်တည်ပြီးတော့စောစောတမန်ဆောင်ရွက်နေတဲ့အမျိုးသမီးတွေကျွန်မတယောက်တည်းမဟုတ်ပါဘူးအများကြီးပဲရှိပါတယ်။ဒါပေမဲ့လည်းဟိုကျွန်မကဘာကြောင့်ရွေးချယ်ချိမြင်ရတယ်လဲဆိုတော့မေကွန်လေးပေါ့နော်လူတွေတော်တော်များများကလည်းဟို Facebook မှာလည်းအဲ့မေကွန်မေးထားတာကိုတွေ့ရတယ်ကျွန်မလည်းစဉ်းစားကြည့်ပါတယ်ဘာကြောင့်သူတို့ကျွန်မကိုရွေးချယ်တာများဖြစ်လိမ့်မလဲပေါ့အဲ့တော့ကျွန်မစဉ်းစားမိတဲ့ကျွန်မအတွေ့အလေးကိုပဲဟိုပြောပြပါရစေအဲ့တော့မှန်ပါတယ်ဒီအမျိုးသမီးရေးနဲ့ကြားမတန်းတူညီများရေးအတွက်လှုပ်ရှားဆောင်ရွက်ကြတဲ့သူတွေအများကြီးတဲမှာမှကျွန်မကိုရွေးချယ်ရတဲ့အကြောင်းတွေထဲမှာကချင်ပိုင်းရင်သူဖြစ်တယ်ပြီးတော့ကျမဟာအမျိုးသမီးအရေးနဲ့ကြားမတန်းတူညီများရေးအတွက်တခုတည်းပဲဒီ issue တခုတည်းအတွက်ဆောင်ရွက်နေတာမဟုတ်ဘူးပေါ့နော်တစ်ဖက်မှာဒီကျမတို့ကချင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ရေးငင်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိရေးပြီးတော့ကျမတို့မြန်မာနိုင်ငံမှာပထမအဦးဆုံးဟိုအမျိုးသမီးတွေကိုအကြမ်းဖက်မှုပေါင်းစုံကနေအကာအကွယ်ပေးနိုင်မဲ့ဒီဥပဒေမူကြမ်းဖြစ်ပေါ်လာရေးအပါအဝင်ဒီအမျိုးသမီးတွေကိုအမျိုးဘာသာတသနာနဲ့ယဉ်ကျေးမှုကိုထိုင်းထိုင်းဆောင်ရှောက်ဖို့အတွက်အကြောင်းပြချက်နဲ့ကျမတို့ဒီတာဝန်တွေကိုစုပုံပြီးတော့ချတာပေါ့နော်ပြောရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေနဲ့မျိုးပြည်တွေရဲ့အခွင့်အရေးကိုကန့်သက်ချုပ်ချယ်တားဆီးဖို့အတွက်စ조사တာတွေကိုလည်းရှေ့တန်းကနေမမရက်ပြီးတော့ကျမတို့ပုံမှာအသက်အန္တရာယ်ချိန်ချောက်မှုတွေပြီးတဲ့အခါမှာလိမ်မိုင်းဆိုင်ရာထိပါစော်ကားမှုတွေအများကြီးကိုပြုလုပ်တော်လဲနောက်မဆုတ်ပဲနဲ့ဒီကနေ့အထိလည်းပဲဟိုရက်တီပြောဆိုနေမှုတွေပေါ့အဲ့တော့ပြောရမယ်ဆိုရင်တော့ issue အများကြီးကိုကျမတို့ဟိုပါဝင်ဆောင်ရွက်နေတာကလည်းတစိတ်တစ်ပိုင်းပါပါလိမ့်မယ်ကချင်တိုင်းရင်သူဖြစ်တာရောပြီးတော့ဒီငင်းချမ်းရေးကိစ္စတွေအတွက်ဆောင်ရွက်ရင်းနဲ့ပုံမှန် session နဲ့တရားစွဲဆိုအရေးယူခံရဘူးလေဒီတရားစွဲတဲ့ process မှာလည်းပဲကျမတို့တစ်နှစ်ကျော်ပေါ့နော်14လကြာတယ်ကျမတို့ဒီတရားရုံးတွေကိုချိန်ပေါင်းများစွာတွားပြီးတော့မှဒီလိုမျိုးကိုယ့်ရဲ့ယုံကြည်ချက်အတွက်ကိုယ့်ရဲ့လူမျိုးအတွက်အမျိုးသမီးတွေအတွက်ကိုယ်မှာကြလာနိုင်တဲ့အန္တရာယ်တွေကိုဟိုဘလောက်ပဲရှိလာပါစေပေါ့နော်ရက်တည်နိုင်တဲ့ကြိုးပမ်းချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ရွေးချယ်ချီးမြှင့်ခြင်းဖြစ်တယ်လို့ကျွန်မကတော့ကိုယ့်ဘာသာကိုအဲ့လိုထင်မိတာပေါ့လေ
အမျိုးသမီးဥဆောင်လှုပ်ရှားသူတအူးပေါ့နော်အခုဆိုရင်ငြိမ်းချမ်းရေးနောက်တစ်ခါဒီတိုင်းပြည်ရဲ့အမျိုးသမီးဒီအခွင့်အရေးပေါ့နော်နောက်ကြားမှဒန်းတူရေးစားရဲ့ဒီလှုပ်ရှားမှုတွေမှာဥဆောင်နေသူဒီကချင်တိုင်းသူအမျိုးသမီးတအူးနေနဲ့ရင်ဆိုင်နေရတဲ့ပေါ့နော်ဆော့ဆော့ကပြောသွားတယ်ဒီချင်းချိုင်မှုတွေရှိနေတယ်ဆိုတာပေါ့နော်အဲ့ဒါတွေကဘာတွေလဲရှင
်ဟုတ်ကဲ့တကယ်တမ်းကျတော့ဟိုကျမဒီခီးစင်မှာလည်းပဲတခြားသူတွေကကျမတို့နိုင်ငံကအမျိုးသမီးခွင့်ရေးနဲ့ကျမတို့လူမျိုးများရဲ့အခြေအနေတွေကိုစိတ်ဝင်စားလို့မေးကြတဲ့အခါမှာလည်းပြောဖြစ်ပါတယ်။အဓိကကကျမတို့နိုင်ငံမှာကတခြားနိုင်ငံကအမျိုးသမီးတွေနဲ့ရှင်လိုက်ရင်တိတာထင်ရှားလောက်တဲ့အမျိုးသမီးအခွင့်အရေးတွေကိုချိုးဖောက်နေတာမျိုးဖိနှိပ်ချုပ်ချယ်တာမျိုးမရှိဘူးလို့လူတွေကယူဆနေကြတာ။အဲ့တော့ကျမပြောလို့ပြောထားရှိတာကတော့ကျမတို့ဟာစေတနာရှိနေတာကိုရှိနေမှန်းတာဟုတ်မှအတိမတ်မပြုတ်တဲ့လက်မခံတဲ့လူဖွဲ့စီမှာနေနေရတာဖြစ်နေတယ်။တကယ်တမ်းလက်တွေ့မှာတခြားနိုင်ငံကအမျိုးသမီးတွေလိုမျိုးခေါင်းကနေခြေအထိဖုံးထားတာမျိုးတော့မရှိဘူး။ပညာသင်ခွင့်တွေအလုပ်ကံခွင့်လန်းတွေကို ပိတ်ပင်တားဆီးချုပ်ချယ်ထားတာမျိုးမရှိဘူးဆိုတော့ညာလေတကယ်တမ်းမှာကျမတို့အမျိုးသမီးတွေအလုပ်ခွင်ထဲမှာဒီလူဖွဲ့စည်းထဲမှာကြုံတွေ့နေရတဲ့ခွဲခြားဆက်ဆံမှုတွေပြီးတဲ့အခါမှာဟိုကိုယ့်ရဲ့အခွင့်အရေးအပြည့်အဝပေါ့နော်ဟိုမရရှိမှုတွေကိုယ်မှာအစွမ်းတက်တည်ရှိသလောက်အသုံးပြုခဲ့မရမှုတွေကိုကြတော့လူဖွဲ့စည်းကအတိမတ်ပြုလက်ခံထားခြင်းမရှိဘူးလေဒီကနေ့အထိပဲကျမတို့နိုင်ငံတော်အခမ်းအနားတွေမှာကြားရပါမယ်ကြားနေရတော့မှာပဲဟိုကျမတို့နိုင်ငံမှာကျမ်းမာတန်းလူညီမရေးနဲ့အမျိုးသမီးတွေရဲ့အခွင့်အရေးဟာအပြည့်အဝရှိပါတယ်ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေဟာငွေကလေးကဟိုမျိုးသားရည်နဲ့တန်းတူအခွင့်အရေးပေးထားတာပါပဲဆိုပြီးတော့မှယုံကြည်လက်ခံထားမှုကိုဟာတကယ်တော့ကျမတို့တို့က challenge တစ်ခုပါပဲအဲ့တော့ကျမတို့ဟာရှိနေတဲ့ပြဿနာကိုမမြင်ကြတဲ့လူအများစုကိုဒီပြဿနာရှိတယ်ဆိုတာကိုနားလည်သဘောပေါက်အောင်လုပ်နေရတာကိုဟာကျမတို့တို့တော့ကြီးမားတဲ့စိန်ခေါ်မှုတစ်ခုပါပဲလို့ကျောင်းသားလှူရှားမှုတွေမှာဟိုဒီကျောင်းသူလေးတွေနော်အကျန်းဖက်ကျမတို့ဖန်ဆီးခံရတာတွေ၊ရိုက်နှက်ခံရတာတွေဒါတွေအားလုံးဟာအမျိုးသမီးတွေကိုဒီလိုလူအများမြင်သာထင်သာနေတဲ့ရှိတ်မှာပေါ်ပေါ်တင်တင်ပြောင်ပြောင်တင်တင်ကြီးအကျန်းဖက်တာကိုကျမတို့တွေဟာမြင်နေတွေ့နေပေမဲ့လည်းလက်ပိုက်ကြည့်နေရတဲ့အနေအထားမျိုးမှာရှိနေတာဟာတကယ်တော့တိတ်ကိုအနေရဲ့ကြီးပြီးတော့မှရှက်စရာကောင်းတဲ့လူအဖွဲ့အစည်းတွေမှာကျမတို့ဟိုနေထိုင်နေရတာဖြစ်ပါတယ်လို့အဲ့ဒါတွေအားလုံးဟာကျမတို့ကြုံတွေ့နေရတဲ့ challenge တွေပါပဲအဲ့တော့အဲ့လိုကိစ္စတွေအတွက်ထုတ်ဖော်ပြောဆိုတဲ့ကျမတို့လိုမျိုးသမီးအရေးတက်ကြွလှူရှားသူတွေလူဒီရပ်ဖတ်လူမှုအဖွဲ့အစည်းတွေအထက်ကဟိုစ조사ဆောင်ရွက်နေသူတွေကိုလည်းပဲအမျိုးမျိုးတိုက်ခိုက်ပါတယ်ပုံကိုရေးရတိုက်ခိုက်တာတွေရှိတယ်လိမ်မိုင်းဆိုင်ရာဟိုဘယ်လိုပြောမလဲညညပပတ်တွေပေါ့နော်စာသားတွေကိုကျမတို့ရေးသားပေးပို့တာဓာတ်ပုံတွေပို့တာကျမတို့ရဲ့ Facebook စာမျက်နှာတွေကျမတို့ရဲ့ဓာတ်ပုံတွေဖုန်းနံပါတ်တွေကိုညဉ့်ညမ်း website တွေပေါ်မှာတင်တာအဲ့ဒါတွေအပါဝင်ကျမတို့ကိုဟိုအမျိုးဖက်တစ္ဆာဖောက်တွေပေါ့နော်ဆိုပြီးတော့မှဒီအမျိုးသားတစ္ဆာဖောက်တွေအဖြစ်နဲ့တတ်မှတ်ပြီးတော့မှကျမတို့ကိုတတ်မယ်ဖြတ်မယ်ဆိုပြီးတော့မှချင်းချောက်စာတွေပို့တာတွေအပါဝင်ပေါ့အဲ့တော့တကယ်တမ်းမှာကျမတို့လှူရှားဆောင်ရွက်နေရတဲ့အားလုံးဟာကျမတို့နိုင်ငံမှာရှိတဲ့အမျိုးသမီးတွေကိုအကြမ်းဖက်မှုကင်းစင်တဲ့လူအဖွဲ့အစည်းပတ်ဝန်းကျင်မှာနေထိုင်ခွင့်ရဖို့အတွက်ကြိုးပမ်းဆောင်ရွက်နေမှုပဲဖြစ်ပါတယ
်ဆိုတော့အဲ့ဒီလိုချင်းချောက်တာတွေကဟိုဘယ်သူတွေကချင်းချောက်နေတာလဲနောက်အာဏာပိုင်တွေဘက်ကရောဒါတွေကိုတရားဥပဒေကအရေးယူပေးနိုင်တာမျိုးရှိလားရှင်အကာအကွယ်ပေးနိုင်တာမျိုးရောပေါ့
ဆိုတော့အဲ့ဒါကြောင့်ကျမတို့အခုဒီအမျိုးသမီးများပေါ့အကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းကိုကျမတို့အစ်စ်ရေးဆွဲနေရတာဖြစ်ပါတယ်ပေါ့တကယ်တမ်းကျတော့အခုလိုဒီ online media တွေကနေအကျန်းဖက်တာတွေအပါဝင်ပေါ့အာဒီနီးနီးပညာကိုအသုံးပြုပြီးတော့အကျန်းဖက်မှုတွေကိုကျမတို့ဟာတိတိကျကျအပြစ်ပေးအရေးယူနိုင်တဲ့ဥပဒေမျိုးကျမတို့နိုင်ငံမှာမရှိသေးပါဘူးလို့ပြောလို့ရတယ်အဲ့တော့အခုလိုဟာတွေကိုကျမတို့ကဘယ်လိုစုံစမ်းဖော်ထုတ်ရမှာလဲပေါ့နော်အကောင့်အတူတွေဟိုပြီးတဲ့အခါမှာဖုန်းနံပါတ်တွေဆိုရင်လည်းဟိုသူတို့လဲလို့ရတာပဲပေါ့နော်ပြီးတော့ဒီလိုကိစ္စတွေအတွက်ကောကျမတို့ကတကယ်တမ်းတရားဥပဒေရစုံစမ်းအပြစ်ပေးအရေးယူစေချင်လို့သွားတိုင်ကြတယ်ဆိုရင်ရောအဲ့ဓာရီအတွက်ကိုဘယ်သူကထိထိရရဆောင်ရွက်ပြီးမှလဲကျမတို့လိုကိစ္စတွေမပြောပါနဲ့ပေါ့လူသိရှင်ကြားတနိုင်ငံလုံးဟိုဘယ်လိုခေါ်မလဲအုံအုံကြွကြွနဲ့ငိုကြွေးပြီးတော့မှဟို live ပတ် live လံပို့ဆောင်ရတဲ့ဟိုတကယ်ကိုထူးခြားတဲ့ပေါ့နော်ဘယ်လိုခေါ်မလဲအတုပအခမ်းအနားတောင်ဖြစ်ခဲ့ရတဲ့ဒီကချင်ဆရာမလေးနှစ်ယောက်ကိစ္စလူမျိုးမှတောင်မှကျိုးတော်နဲ့သူကိုမဖော်ထုတ်နိုင်နဲ့ကျမတို့လိုနိုင်ငံမျိုးမှာကျမတို့အခုလိုဒီတရင်အချက်လက်တွေနီးပညာတွေအသုံးပြုပြီးတော့အကျန်းဖက်ခံရတာတွေကိုဘယ်သူကများဖော်ထုတ်ပေးမှာလဲဘယ်လိုတရားဥပဒေအကွဲကောင်မျိုးရမှာလဲဆိုတာမေးခွန်းထုတ်စရာအများကြီးပဲရှိပါတယ်အဲ့တော့တကယ်တမ်းမှာဥပဒေဘိုင်းဆိုင်ရာအားနည်းချက်တွေလည်းရှိသလိုဥပဒေစိုးမိုးမှုကလည်းမရှိတဲ့အတွက်ကြောင့်အမျိုးသမီးတွေဟာအကျန်းဖက်ခံရတော့လဲပဲကျမတို့လိုပညာတတ်တဲ့မြို့ပေါ်မှာနေတဲ့အမျိုးသမီးတွေအပါဝင်တော့မှကိုယ်ကျန်းဖက်ခံရတဲ့ကိစ္စတွေကိုဖြေရှင်းပေးနိုင်ဖို့အတွက်တရားဥပဒေရဲ့အကွက်ကကိုရယူနိုင်ဖို့အတွက်မတိကြပါဘူးလို့
Okay အဲ့တော့ဒီမမေစပယ်ဖြူကဒီကျမတန်းတူရေးဒီကွန်ရက်ဖွဲ့မှာလေအမှုဆောင်ညွှန်ကြားမှုပေါ့နော်နောက်တစ်ခုကဒီကချင်ငင်းချမ်းရေးကွန်ရက်နောက်ကချင်မျိုးသမီးငင်းချမ်းရေးကွန်ရက်အဖွဲ့မှာလေဒီဥဆောင်နေသူတအူးနေနဲ့လှုပ်ရှားနေတဲ့အခါကျတော့အထူးသဖြင့်ဒီကချင်ပြည်နယ်ကအခုတိုက်ပွဲတွေလည်းဖြစ်နေတယ်အဲ့တော့အဲ့ဒီမှာရှိနေတဲ့ကချင်မျိုးသမီးတို့ရဲ့အခြေအနေအခက်အခဲတွေကဘာတွေလဲတဖြင
့်အဲ့တော့ကျမတို့ကချင်ဒေသမှာမဟုတ်ပါဘူးတကယ်တော့မငိမ့်ချမ်းတဲ့ဒေသမှာနေထိုင်နေရတဲ့ဟိုအမျိုးသမီးတွေအားလုံးဟာအခက်အခဲအကျက်တွေအများကြီးနဲ့ရင်ဆိုင်နေရပါတယ်အကြီးကတော့လုံခြုံမှုမရှိတာပေါ့အဲ့တော့သူတို့ဟာဤတူက ဟိုကျင်းခွေသွားလဲမလုံးကြုံရေခတ်သွားလဲမလုံးကြုံတောင်ရသွားလဲမလုံးကြုံကျောင်းသွားလဲမလုံးကြုံအဲ့လိုနေ့တူကမလုံးကြုံမှုနဲ့နေထိုင်နေရတဲ့ဟာဒီသူတို့အတွက်အကြီးမားဆုံးအခက်အခဲဖြစ်တယ်လို့ကျွန်မကတော့ပြောချင်တယ်နောက်တစ်ခုကတော့ဟိုဒီလိုပြฏิပခဖြစ်ပေါ်တဲ့ဒေသတွေမှာနေထိုင်ရတဲ့အခါမှာသူတို့ရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့စာဝတ်နေရေးကစလို့ပေါ့မိသားစုအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်အရန်ကိုအခက်အခဲတွေဖြစ်လာတဲ့အခါမှာအမျိုးသမီးတွေဟာရရာအလုပ်ကိုင်းကိုလုပ်ကြရတယ်ကျွန်တော်တို့ကချင်ဒေသမှာဆိုရင်ဒီတရုတ်ပြည်ဘက်ကိုလူကုန်ဘူးခံရမှုတွေအများကြီးပဲဖြစ်လာတယ်အဲ့တော့ကို့မှာအန္တရာယ်ဖြစ်နိုင်တယ်ဆိုတာကိုသိပေမဲ့လည်းအမျိုးသမီးတွေဟာ traditionally ကိုမိသားစုကိုကြည့်ရှုစောင့်ရှောက်ရမယ်တာဝန်ရှိသူတွေလို့တတ်မှတ်ချင်းခံရတဲ့သူတွေဖြစ်တဲ့အခါမှာအန္တရာယ်ဘလို့ပဲရှိရှိဘလို့မျိုးစိုးရင်ပူပန်စရာကောင်းတဲ့အလုပ်တွေပဲဖြစ်ဖြစ်ရွေးချယ်ကြမရှိတဲ့အခါမှာအဲ့ဓာတွေကိုဟို risk ယူပြီးတော့မှလုပ်နေရတဲ့အခြေအနေမျိုးတွေဖြစ်နေရတယ်အဲ့တော့အဓိကပြောရမယ်ဆိုရင်တော့လုံခြုံမှုမရှိတဲ့ပြဿနာနဲ့အလုပ်ကိုင်းအခွင့်အလမ်းတွေအရန်ကိုရှားပါတဲ့အတွက်ကြောင့်အန္တရာယ်ရှိတဲ့အလုပ်ကိုင်းတွေမှာဟိုပါဝင်လုပ်ကိုင်းနေရတဲ့ဟာတွေဟာအကြီးမားဆုံးခက်ခဲပြဿနာတွေဖြစ်တယ်လို့မြင်ပါတယ်ဒါကတော့အရွယ်ရောက်ပြီးတဲ့အမျိုးသမီးတွေအတွက်ပေါ့အဲ့လိုပဲကျွန်တော်တို့ဟာဒီအရွယ်ဘယ်လိုပြောမလဲ adolescence လို့ခေါ်တဲ့ကျွန်တော်တို့အမျိုးသမီးငယ်လေးတွေမှာလည်းပဲကျွန်တော်တို့ဒီတန်းပညာဆုံးခန်းတိုင်အောင်မတင်ရတာပေါ့နော်အဲ့ဒါတွေအပါပဲဒါကတော့အမျိုးသမီးငယ်လေးတွေပဲမဟုတ်ပါဘူးကျမတို့ဒီပြိပခဖြစ်ပေါ်တဲ့ဒေသတွေမှာနေထိုင်တဲ့ကလေးတွေမိန်းကလေးတွေပဲဖြစ်ဖြစ်ယောက်ျားလေးတွေပဲဖြစ်ဖြစ်အဲတန်းပညာပြီးဆုံးအောင်မတင်ကြရတာပြီးတော့ဒီဆယ်တန်းအောင်သွားတဲ့အခါမှာသူတို့မှာဆက်ပြီးတော့တက္ကသိုလ်တွေပါတက်နိုင်ဖို့အတွက်ဟိုလုံးဝလမ်းစာမရှိတော့တာပေါ့နော်ကျမတို့ပချင်ဒေသမှာဆိုရင်အခုသဖြင့်အခုဆိုရင်ဆယ်တန်းအောင်ထားပြီးတော့မှတက္ကသိုလ်ကိုဆက်မသွားနိုင်တဲ့ကလေးတွေ3နှစ်ကျော်4နှစ်စာပုံပြီးဖြစ်တယ်ပေါ့အဲ့တော့အဓိကကတော့စိတ်မက်တဲ့ပြိပခတွေဟာကျမတို့တိုင်းရင်းသားလူမျိုးစုတွေပေါ့မှာဘယ်လိုကြီးမားတဲ့တရားမှုတွေဖြစ်နေတာလဲဆိုရင်ကျမတို့ဟာစစ်ပွဲတွေမှာလည်းပဲပြစ်ကြခတ်ကြတိုက်ကြခိုက်ကြတဲ့အတွက်ကြောင့်လက်နက်ကြောင့်တည်ပါတယ်လက်နက်ကြောင့်တည်ကြည်ခဲ့ရတဲ့သူတွေလည်းအများကြီးပါပဲအဲ့တော့ဒီစစ်ပွဲတွေမှာမပါဝင်တော့လဲဟိုကိုယ့်ဘာသာကိုနေတဲ့အရသားတွေမှာလည်းပဲမတရားသဖြင့်ဖန်ဆီးနှိပ်စက်ခံရတာတွေတပ်ဖြတ်ခံရတာတွေကြုံတွေ့ရသလိုကျမတို့ရဲ့အနာဂတ် generation ဖြစ်တဲ့ကလေးတွေဟာလည်းစစ်မဲ့ပြိပခရဲ့ဆိုးကျိုးအမွေအဖြစ်နဲ့သူတို့ရဲ့ပညာသင်ကြားနိုင်တဲ့အခွင့်အလမ်းတွေဆုံးရှုံးတာတွေအလောက်ကိုင်းအခွင့်အလမ်းမရှိတာတွေနဲ့ပေါ့နော်ကျမတို့ဟာ generation တစ်ခုလုံးကိုတပ်ပစ်ခြင်းခံရတယ်လို့ကျမကမြင်တယ်ဆိုတော့အဲ့ဒါတွေကိုဟိုရပ်တန့်နိုင်ဖို့အတွက်စ조사တော့ရပ်တည်ပြီးတော့မှလှုပ်ရှားတော့ကျမတို့မှာအပြစ်ရှိတယ်ကျမတို့ကိုဟိုအပြစ်ပေးခြင်းနဲ့တရားစွဲခြင်းနဲ့အရေးယူခြင်းနဲ့ဆိုတာကိုကဟိုတကယ်တော့တော်တော်လေးကိုဟိုဘယ်လိုပြောရမလဲကြီးမားတဲ့စိန်ခေါ်မှုပါပဲလို့အဲ့တော့ကျမတို့ရဲ့လူမျိုးကျမတို့ရဲ့ကလေးတွေကျမတို့ရဲ့အမျိုးသမီးတွေသူတို့ရဲ့ဘဝရည်တည်ချက်အတွက်ကျမတို့ဟာအခွင့်အရေးရစေခြင်းနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုရပ်တန့်စေခြင်းနဲ့စစ်ပြီးဆုံးပြီးတော့မှငင်းငင်းချမ်းချမ်းနဲ့သူတို့ရဲ့ဘဝရည်တည်ခွင့်ကိုပုံမှန်အတိုင်းရရှိစေချင်တယ်။အဲ့ဒါတွေအတွက်ရည်တည်စူးစမ်းရင်းနဲ့ပဲကျမတို့ဟိုဒီကနေ့အထိပေါ့နော်။ဟိုဒီလိုဟိုဖြစ်လာတယ်လို့အဲ့လိုပဲကျမကတော့ပြောပြရစီရှင်ဟာ
။ညမဒီမိုကရေစီရဲ့ဆွေးနွေးခန်းကိုတင်ဆက်ခဲ့တာပါ။အစီအစဉ်နောက်ပိုင်းမှာညမပြည်မှပေးစာများပြည်တွင်သတင်းသုံးသပ်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုလိုင်းနိုမီတာ32 40 50တို့ကနေနှာဆင်နိုင်ပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32နဲ့40တို့မှာနှာဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်းရဲ့တနင်္လာနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 40 50နဲ့လိုင်းလက်190တို့ကနေဆက်လက်တင်ဆက်သွားမှာပါ။အခုဒုတိယနိုင်ရီဝက်အစီအစဉ်မှာမြန်မာပြည်မှပေးစာများတန်ကြီးစကားအစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ထုတ်လွှင့်တဲ့အခါမှာတော့
အခုနောက်ဆုံးအတိုက်ခံမျိုးသားဒီမိုကရေစီဖွဲ့စည်းပုဂ္ဂိုလ်ကဒေါက်တာစုကြည်ကဒီလိုလော်ဘီဖွဲ့မျိုးကိုမျိုးစုံကြီးကခံမနာပြစ်မှုဆိုတဲ့အမှတ်ချက်ထွက်ပေါ်လာတာ
နောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်အခုတော့မအေးတန်နာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
လာပါရှင်။ VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။ဌာနမှုနဲ့တကွာဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာရွှင်လန်းကြပါစေလို့ဆုတောင်းမြစ်တာပို့တာရင်နဲ့နှုတ်ခွန်းဆက်ကရဝါပြုလိုက်ပါတယ်ဆိုပြီးအစားချီလာတဲ့ဖေဖွားက VOA ရဲ့ထာဝရပရိသတ်တူပါတဲ့။အဖေါကမန္တလေးတိုင်းတပိတ်ချင်းမြို့နယ်တကောင်းမြို့အမှတ်62ရပ်ကွက်မှာနေထိုင်ပြီးတော့အသက်88နှစ်ရှိပါပြီဆိုပြီးတော့တကောင်းမြို့ကဖေဖွားဒေါခင်ကြီးစာရေးလာပါတယ
်အဖေါက VOA က6ခါထုတ်လွှင့်ပေးချိန်မှာ5ချိန်အထိနားထောင်အားပေးနေသူပါနေခင်း12နာရီမှာတော့လိုင်းဖမ်းမရလို့နားမထောင်ရဘူးလေလိုင်းမှာကြားနေရတဲ့သတင်းတွေကတော့စိတ်မကောင်းစရာတွေများတယ်နော်အထူးသဖြင့်တောင်သူတွေမြေယာအသိမ်းခံရတဲ့ကိစ္စကအရန်ဝမ်းနည်းစရာကောင်းပါတယ်မီယိုဖလာလောက်ကင်ရှားနေရသူတွေမှာမြေယာပြောက်တရားဆွဲခံရဒုက္ခရောက်နေကြရတယ်နော်တောင်သူတွေရဲ့ဘဝကပြေးစရာမြေမရှိပေးစရာငွေမရှိတဲ့ဘဝနဲ့ကြုံတွေ့နေရတယ်ငွေရှိသူတွေမှာတော့ယင်းနှီးမြုံနှံဘာညာအကုန်လုံးဆောင်နိုင်ကြပေမဲ့လေသမားအလုသမားတွေရဲ့ဘဝဒုက္ခနဲ့ရင်ဆိုင်ကြရတယ်အဖွားနဲ့တော့ဘာမှမဆိုင်ပေမဲ့ပြည်သူတွေကပြည်သူတယောက်မှုရေးလိုက်ရခြင်းပါလီလိုင်းတွေကကြားနေရသမျှတွေမှာတော့အများကြီးပဲဒါပေမဲ့ဝိုင်းတော်သားတွေစာဖတ်ရတာပြင်းနေမှာစိုးလို့ပါ VOA ဝိုင်းတော်သားတွေကအများကြီးပဲအဖွားရေးမှတ်ထားသမျှစာမျက်နှာတရွက်ကျော်တယ်အခုပေါ်လာပြန်ပြီကိုငင်းချန်းဆိုတဲ့နာမည်ပေါ်လာပြန်တော့လေဝိုင်းတော်သားတွေအားလုံးထာဝရငင်းချန်းကြပါစေလို့ဆုတောင်းပါတယ်မအေးတန်နာကျော်ရဲ့ VOA ကိုလည်းစာရေးကြပါဦးနော်ဆိုတဲ့အတန်လေးကြားရတိုင်းအဖွားကစာရေးချင်နေတာအခုမှပဲရေးလိုက်နိုင်တော့ရင်ထဲမှာတော့အမြဲပင်ရေးနေသူပါအဖွားလက်ကတုံးနေတော့ရေးရတာအားမရဖြစ်နေလို့ပါအဖွားကကြံမဆန်းကာယမညီတဲ့စာမှုလေးရင်းလဲတီးခံဖတ်ပါလို့နော်ရေဒီယိုနားထောင်ရတာဘဟုသုတလည်းရတယ်အဖွားရဲ့အဖော်ဆိုလည်းမမှားဘူးပေါ့နော်အဖွားတက်က88နှစ်ရှိပါပြီဒါပေမဲ့ငယ်ငယ်ကလေးကစာဖတ်စာပေအဖွားကစာဝါသနာပါတယ်လေဒါနဲ့မညွညွလွင်တယောက်ဌာနပြောင်းသွားတာလားအလုတ်ကအနားယူသွားပြီလားအဖွားကိုပြန်ချပေးပါအောင်နော်ဝိုင်းတော်သားအားလုံးကျမ်းမှာရှင်လန်းကြပါစေ
ဒီအဖွားကသချင်းလဲတောင်းလာတာပါရှင်ဒီတစ်ခေါက်တော့အစားကိုပဲဖော်ပြပေးလိုက်ပြီးတော့နောက်ထပ်သတင်းပတ်တွေကြတော့မှာပဲအဖွားတောင်းထားတဲ့သချင်းလေးဖော်ပြပေးပါမယ်နော်ဗီယူကိုစာရင်းနေကြတော့ရှင်တကုံမျိုးသက်ကတော့ရှင်ဥလာထုံစာကိုလည်းဖော်ပြပေးကြပါလေသူကမြမပြည်ကပေးစာများအစီအစဉ်ကိုနားထောင်ပြီးတော့အိမ်မှာတီးတောင်းလာပြီးပေးပို့ကြတာသဘောကျလို့ပါဆိုပြီးတော့ရေးလာပါတယ်
ဒီမနေ့တော့ရှင်ပေးစာနဲ့အတူတော့ရှင်နဲ့တောင်းဆိုကြတဲ့တီးတောင်းလာတွေကိုနားထောင်ရတော့နေဒေတာတွေနဲ့ကြီးလက်ကပြည်သူအတွက်ပွက်လောညံနေတဲ့ FM Radio နဲ့မတူပဲ Whole Way American နိုင်ငံကြီးကနေတော့ရှင်နေအတွက်သတင်းသူသတင်းဦးနဲ့သုတဆောင်လင်းလွှင့်ပေးနေတဲ့ VOA လေလိုင်းပေါ်ကနေကိုချစ်တဲ့မိတ်ဆွေတငယ်ချင်းနာမည်လေးတွေနဲ့ဖြစ်နိုင်သမျှတောင်းဆိုကြတဲ့သချင်းလေးတွေနားထောင်ရကြတာသိတ်ကိုအရသာရှိမှာပဲလို့တွေးမိတယ်လို့ကေတုမတီကကြမ်းမာနေတော့လူပြိုကြီးကိုမျိုးတန်သတင်းလေးပါတီးလဲရတော့ကြည်နူးကျင်တဲ့ချင်းဖြစ်ရလို့စာရေးလိုက်ပါတယ်။ကွယ်လွန်သွားတာဆိုလို့နဲ့အစိုးရလွှမ်းမိုးသချင်းတွေအလုံးလောက်ကြိုက်သူမျိုးအခုဟိုကိုကြီးရဲ့မက်ခင်နှင်းစီသချင်းကိုနားထောင်ရတော့ကျွန်တော်သိထားတဲ့ဟိုကိုကြီးတန်းဖေလေးအတန်ပေါ်တာဆွဲခံပြီးဟိုညီမလေးနေအကျေကျုပ်ခံနေရတဲ့ကာလတစ်လျှောက်တန်းဖေလေးပြန်ဆူခိုင်းခံရတဲ့မက်ခင်နှင်းစီသချင်းနဲ့တချင်းအစုံမှာနှင်းစီပန်းလေးကိုချပြီးနှင်းချလိုက်တဲ့ဗီဒီယိုနေ့တိုင်းလူလူ TV မှာပြတာအမှတ်ရမိပါတယ်။ဗ ီးတော့ VOA ပတ်စင်ကဏ္ဍမှာဆရာစီသူအောင်မြင့်ကအားလုံးတည်ပြီးဖြစ်ကြတဲ့အတိုင်းပို့ချုံမှုကြီးတန်းရွှေကောင်းဆောင်နဲ့အရင်စစ်အာဏာရှင်တွေဟာဒေါန်ဆန်းစုကြည်ကိုရန်သူလိုသဘောထားပြီးအမျိုးမျိုးဖိနှိပ်ချုပ်ချယ်ခဲ့ပါတယ်အချိန်များစွာနေကြေကျုပ်ချထားပြီးလွတ်မြောက်နေခြင်းတွေမှာလည်းကန့်သက်ဖိနှိပ်မှုအမျိုးမျိုးလုပ်ခဲ့ပါတယ်နောက်ဆုံးကုန်ကုန်2003ခုနှစ်မေလရုံးကဆိုရင်ဒီပဲရင်မှာလောက်ကျန်တက်ဖြတ်ဖို့ဒီစူးစမ်းခဲ့ပါသေးတယ်ဆိုတဲ့သတင်းသုံးသပ်ချက်ကြိုက်လွန်းလို့တမိုင်းချက်လက်တွေမှတ်တမ်းတင်ပေးတဲ့ VOA ကိုအထူးကျေးဇူးတင်ပါကြောင်းလဲပြောပြစီခင်ဗျာ
VOA ပင်နိုင်တော်ရရှင်ဦးလာထွန်းရဲ့စာကိုဖော်ပြပေးခဲ့တာပါတော်ရရှင်ရဲ့ရင်ဖွင့်စာတွေကိုမပြောပြခင်မှာတော့အခုကြားဖြတ်ပြီးတော့တော်ရရှင်တွေကိုအနောက်တိုင်းဒေလီတပုတ်နဲ့ဖြောရေးပေးခြင်းပါတယ်ဒီတစ်ပတ်တော့Rihanna နဲ့ Kanye West, Paul McCartney တို့တည်ဆူထားကြတဲ့45 seconds ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်เนาะ I think I've had enough I might get a little drunk I say what's on my mind I might do a little time Cause all of my kindness Taken for weakness Now I'm 4-5 seconds from wildin' And we got 3 more days till Friday I'm just trying to make it back home by Monday morning I swear I wish somebody would tell me Ooh, that's all I want Woke up an optimist Sun was shining, I'm positive. We can run. Then I heard you was talking trash. I'm fighting history. Hold me back, I'm about to spaz. Yeah, I'm about 4 or 5 seconds from wildin'. And we got 3 more days till Friday. I'm trying to make it back home by Monday morning. I swear. Wondering where I've been. Now I know the job tonight. Thinking how could I be so reckless? But I just can't apologize. I hope you can understand. If I go to jail tonight. Promise you'll pay my bail. See, they wanna buy my pride. But that just ain't up for sale. See, all of my kindness. Rihanna, Kanye West, and Paul McCartney. ကိုယ်တွေပြတ်တည်ဆူထားတဲ့45 seconds ဆိုတဲ့သချင်းလေးကိုနားဆင်ကြကြရတာပါ။တော်ရရှင်နေမြစ်တာဒေလက်ဆောင်ပေးပို့လာတဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးဖြောပြပေးသွားဖို့ရှိပါတယ်။အခုတော့တော်ရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြပေးကြပါလိမ့်ရှင်။အခုရင်စကိုင်းတိုင်းဒေသကြီးမုံရွာမြို့မှာအိမ်3မီတာရှောက်ထားရတာငွေကုန်ကြေးကျများလွန်းလို့ပါဆိုပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်
။မုံရွာမြို့လျှက်စစ်တအားဖြန့်ဖြူးရေးဌာနမှာအိမ်3မီတာရှောက်ထားခြင်းငွေကုန်ကြေးကျအများများပါတယ်။ရှောက်လာဝေတာ900မှတ်ပုံတကြီးက1000လမ်းစစ်ခါက3000မှာစာရက်ခ1000မြို့နယ်လျှက်စစ်အင်ဂျင်နီယာလက်မှတ်ထိုးက9000ဗန္ဒာရေးပေးသွင်းတွေက9100ကျနေပါတယ်ဒီမှာမေးစရာတွေကမြို့နယ်လျှက်စစ်အင်ဂျင်နီယာကိုလက်မှတ်ထိုးက9000ပေးရတာဘာကြောင့်မလဲလက်စားတာနဲ့အတူတူပဲလို့ထင်ပါတယ်စကိုင်းတိုင်းဒေသကြီးလျှက်စစ်တအားဖြန့်ဖြူးရေးဌာနမှမီတာရှောက်ခကျတဲ့ငွေ9000လို့ပြောထားတာဆိုပေမဲ့တကယ်တမ်းပေးရတာအပေါ်မှာရေးပြထားတဲ့နှုံးသားတွေပါဒေသခံတွေကလက်လုံလက်စားတွေများပါတယ်တချို့ဆိုအဲ့ဒါတွေပေးရမလားမေးပြီးအိမ်ပြန်ယူရရှာပါတယ်အင်ရှင်တွေကရုံးမှာကတ်ထားတာတွေကိုကြည့်ပြီးဒီလောက်သွင်းရတာမဟုတ်ဘူးလားလို့ထင်ကြတာလေစကိုင်းတိုင်းဒေသကြီးမုံရွာမြို့လျှက်စစ်တအားဖြန့်ဖြူးရေးဌာနအနေနဲ့ပြည်သူတွေကိုငဲ့ညာထောက်ထားမှုမရှိဘဲအခြေထက်လူကြီးတွေကတိတိကြီးနဲ့မျက်ကွယ်ပြုတ်နေတာမကောင်းပါဘူးပြည်သူတွေကိုငဲ့ညာပါထောက်ထားပါတေချာစီစစ်ပေးပါခင်ဗျာ
အိမ်3မီတာရှောက်ထားဖို့ဈေးတွေကြီးလွန်အကြီးလွန်မတက်နိုင်ပါဘူးဆိုပြီးတော့မုံရွာသားတော်ရရှင်တယောက်ပါဆိုပြီးတော့တော်ရရှင်စာရေးလာတာပါဒီတောင်ကြီးကတော်ရရှင်ရဲ့ရင်ဖွင့်စာကိုပြောပြပေးခြင်းပါတယ်ရှင်ဒီတော်ရရှင်တွေကတော့တောင်ကြီးမြို့မှာအများပြည်သူစိတ်ဆင်းရဲနေရတဲ့အကြောင်းကိုတက်တည်ဖြစ်တဲ့ဓာတ်ပုံတွေပါတင်ပေးလိုက်ပါတယ်ဆိုပြီးတော့စာရေးလာတာပါ
ကျွန်တော်ရဲ့တောင်ကြီးမြို့မှာအများပြည်သူတွေစိတ်ဆင်းရဲနေရတဲ့အကြောင်းတစ်ခုရှိပါတယ်။အဲ့ဒါကတော့နာယီပို့ပြီးတဲ့လူတိုင်းသိပါတယ်။အရင်ကတောတောင်တွေကြားထဲမှာတင်းကျိုင်းရွှေ့လာကိုဘယ်သူမှအပြစ်မပြောခဲ့ပါဘူး။အခုတော့အမှိုက်ပုံကိုပါရွှေ့လာပါတယ်။အဲ့ဒီအမှိုက်ပုံရဲ့အောက်တဲ့ထဲမှာကျွန်တော်ရဲ့နာမည်ကြီးမုံတဝဂူကြီးရှိပါတယ်။စီပင်ကလူကြီးတွေဟာဘာရွယ်ချက်နဲ့ဒီနေရာကိုအမှိုက်ပုံလုပ်တယ်ဆိုတာမသိပါဘူး။မြို့ပြင်ကတင်းကျိုင်းကိုတွောင်းရင်လေနာယီပို့တဲ့သူတွေအမှိုက်ပုံကြားထဲကဖြတ်သွားရလို့ရင်ကောင်မဲတွေတကူလုံးကိုဝိုင်းအောင်ခါရတာတွေကားသမားတွေဆိုရင်လည်းမိရှုထားတဲ့အမှိုက်တွေဒဲကနေပြီးတော့ခက်ခဲစွာမောင်းရတာတွေလန်ဒီဘေးကအုတ်ဂူတွေဆိုလို့ရှိရင်အမှိုက်တွေနဲ့အုတ်နေတာတွေကိုကြည့်ပြီးတော့ဝမ်းနည်းမိပါတယ်။တောင်ကြီးမကလူတွေဟာတရားတော်မှလူခွင့်ချိုးဖောက်ခံရပါတယ်ဗျာ
။တောင်ကြီးကသောရရှင်ကသူတို့မြို့မှာတင်းကျိုင်းကုန်းတင်နေရကအမလျော်ခံမအောင်ဆိုပြီးတော့စာရေးလာတာပါ။သောရရှင်တွေအတွက်မေတ္တာတေးလဲဆောင်တခြင်းတပုတ်နဲ့မကြခင်မှာပဲဖြော်ပြပေးပါမယ်နော်။ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာတည်သချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုဆက်ပြီးတော့မြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါရဲ့ရှင်။မြန်မာနိုင်ငံမှာရှိတဲ့သောရရှင်တွေအတွက်ကတော့မြန်မာသတင်းတွေကစမ်းမှာမဟုတ်ပေမဲ့လည်းကျမတို့ VOA ကိုကမ္ဘာအနှံပြားမှာရောက်နေတဲ့တခြားမြန်မာသောရရှင်တွေလည်းနားဆင်အားပေးတာမလို့မြန်မာသတင်းလေးတစ်ပုဒ်လည်းအမြဲတမ်းထည့်သွင်းပြီးတော့ထုတ်လွှင့်ပေးဖို့အချိန်ချန်ထားရတာပါနော်။ဒီတစ်ပတ်တော့စာတူတူလေးနဲ့တေးတောင်းလာတဲ့သောရရှင်တွေလည်းသတင်းလက်ဆောင်ပေးနဲ့ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့သတင်းတစ်ပုဒ်ရှိပါတယ်။ကိုဝင်းနိုင်မြင့်ဆိုတဲ့သောရရှင်ကကျွန်ုပ်ကိုလက်ဆောင်အဖြစ်နဲ့သတင်းတစ်ပုဒ်ပေးပါဆိုပြီးတော့တောင်းဆိုလာတာပါ။ဒီမှာဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့တခြင်းလေးကတော့အစိုးရနီနီခင်စော်ကမီးဆန်နီနဲ့အတူတွဲဖက်ပြီးတော့တည်ဆူထားတဲ့ဂျေးဂျွန်ဆိုတဲ့တခြင်းလေးဖြစ်ပါတယ်ရှင်။ဒီတခြင်းလေးနားထောင်ကောင်းလို့သောရရှင်တွေကိုလည်းတေးလက်ဆောင်ပေးဖို့တတိယလိုက်တာပါ။ဒေးတောင်းလာတဲ့ကိုဝင်းနိုင်မြင့်ကဒေးချစ် VOA သောရရှင်အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော
်။ဘလောက်ခံစားရမေသိရတဲ့Lele pio tra te Se gong toa bide Nhu mong da za lao ta Nga se te do Nyo nye jem shi ba Ho ding ga lo be Nema lo be jem shi pjit trisha Am nye sa chen ne ma Nene ma tong chen Nga ne pe ye Ha za gwe pe ma ne na chen
sapi nga bwaji twa bi nye nyet ka de mi law myai lo jwan bi twi tam ka yo bam che a wa myo ka ni phyet si nga phit ka bo lung de law lo la ne sait jai nge ji paw ko cha ne chaung ne shin kin tin kan tha pin la yin mo bo myat lo ka sa chaw ra face up nga taim phit ke le ba do ma nin ga u chin na phu blo jo sa phin kwe ji che nga face up chin be me le naw ta nga face up ba shi the le ji che nga shong be chin be me le Now that show them she the boot again a mielo nya nya ta twa le a nge wan ne mu mya le nga le na pa twa ka ya le chit tu pyin pyin shu za kwe mye bo cha ya ka ya le ple phu mye ye u mya twa ne le ngem kwa tem twa ne min pyo me so a long dukkha be
ကျန်စောနဲ့မစ်ဆန်ဒီတွဲဖက်ပြီးတော့တည်ဆူထားတဲ့ဂျေးဂျွန်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါရှင် မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းရီနဲ့ညပိုင်းနဲ့တင်းနှင်းလာနေမန္တလေးအခြေအနေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။ကျမဒီမှပေးစာများအစီအစဉ်ပဲဖြစ်ပါတယ်။အခုတော့ပြည်တွင်းသတင်းသုံးသပ်အစီအစဉ်ကိုနားဆင်ရပါမယ်။သတင်းစာဆရာဦးစီသူအောင်မြင့်ကအစိုးရပုံရိပ်ကောင်းဖို့လော်ဘီအဖွဲ့ငှားတင်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မန်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပ
ါ။ဒီကိစ္စကကာလအတွင်းထွက်ပေါ်လာတဲ့သတင်းတွေထဲမှာဒီမှာအစိုးရဟာသူတို့လုပ်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရနဲ့တစ်ပေါ်ပိုင်းကအကောင်းအညီအောင်ဆောင်ရွက်ပေးဖို့အမေရိကန်ချီဆိုင်ဒေါ်လာအုပ်စုကို $10 ချစ်ပင်လေးလောင်းနဲ့နှားရလိုက်တယ်ဆိုတဲ့သတင်းဟာသူငါ့ကိုကောင်းပါလေ။အဲဒီသတင်းနဲ့ပတ်သက်ပြီးဒီမှာအစိုးရအနေနဲ့အခုလိုလော်ဘီအဖွဲ့တစ်ဖွဲ့နှားရဖို့ပြင်တော်တယ်မပြင်တော်ဘူး။အစိုးရပုံရိပ်ကောင်းလို့ဒီပြည်သူ့ဘာသာရေးပုံတင်တယ်မပုံတင်ဘူးအမြင်ပွားမှုတွေ၊ဒီကံမှုတွေတက်တက်ဖြစ်ပေါ်နေပြီးအခုနောက်ဆုံးအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ကြီးဥက္ကဋ္ဌဒေါက်တာစုကြည်ကြီးကဒီလိုလော်ဘီအဖွဲ့မျိုးကိုမျိုးစုံကြီးကြပ်ခံမနှားပြင်မှုဆိုတဲ့အမှတ်ချက်ထွက်ပေါ်လာတာကြားကြရပါတယ်။ဒီကိစ္စဝေဖန်ဆွေးနွေးပုံသက်ကြည့်အောင်ပါ
Deep Podester Group ဟာနေနေရရအုပ်စုတော့မဟုတ်ပါဘူး။ကုမ္ပဏီကိုတည်ထောင်သူညီကိုနှစ်ယောက်ထက်ကဂျွန်ပိုဒက်စတာဟာအရင်ဒီမိုကရက်သမ္မတဘီလ်ကလင်တန်လက်ထက်ကအင်ဖြူရောရုံးအဖွဲ့အကြီးအကဲတာဝန်ထမ်းဆောင်ခဲ့တဲ့အပြင်လက်ရှိသမ္မတအိုဘားမားရဲ့အကြီးတန်းအကြံပေးအရာရှိတစ်ယောက်လည်းဖြစ်ပါတယ်။ဒါဒီမကလာမယ့်2016ခုနှစ်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ့်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ရဲ့မဲဆွယ်စည်းရုံးရေးဥက္ကဋ္ဌလည်းဖြစ်နေပါတယ်။ကုမ္ပဏီကနေအကျိုးဆောင်ပေးရမယ့်ကိစ္စတွေထဲမှာအမေရိကန်အစိုးရအပါအဝင်အမေရိကန်အဖွဲ့အစည်းပေါင်းစုံနဲ့မြန်မာအစိုးရဆက်သွယ်ရေးဆက်ဆံရေးခိုင်မာအောင်လုပ်ပေးဖို့မဟာဗျူဟာမြောက်အကြံဉာဏ်တွေပေးဖို့အမေရိကန်လွှတ်တော်တာဝန်ရှိသူတွေမီဒီယာနဲ့ policy ချမှတ်ရမှာအရေးပါတဲ့သူတွေနဲ့မြန်မာအစိုးရဆက်ဆံရေးအတွက်ဦးစားပေးအစီအစဉ်တွေရွေးချယ်ပေးဖို့အကူအညီပေးဖို့ဆိုပြီးပါဝင်ပါတယ်မြန်မာအစိုးရအနေနဲ့အခုလိုဒေါ်လာ8သိန်းကျော်အကုန်ကျခံပြီးလော်ဘီအဖွဲ့တစ်ဖွဲ့ငှားရမ်းအသုံးပြုတယ်ဆိုတဲ့ကိစ္စတီရင်းမှာတရားဝင်သတင်းထုတ်ပြန်တာမျိုးမဟုတ်ပါဘူး American တရားရေးဌာနကို Podester အုပ်စုကတင်ပြခဲ့တဲ့အမှုတွဲတွေထဲမှာသူတို့အဖွဲ့ကိုမြန်မာအစိုးရကတစ်နှစ်ဒေါ်လာ8သိန်း4000နဲ့ငှားရမ်းထားတယ်ဆိုတဲ့အချက်အလက်မီဒီယာတွေကသိရှိပြီးAmerican media တွေကဖော်ပြကြပြီးနောက်မှမြန်မာနိုင်ငံသားတွေတီးခွင်ရတာပါ။ဒါနဲ့ပတ်သက်လို့သမ္မတဦးသိန်းစိန်ရဲ့နိုင်ငံရေးအကြံပေးအဖွဲ့ဝင်ဒေါက်တာနေစင်လက်ကဒါဟာအစိုးရတည်းရဲ့အနေနဲ့လှုပ်တင့်လှုပ်ထိုက်တဲ့အလုပ်။နိုင်ငံတကာမှလည်းဒီလိုလော်ဘီအဖွဲ့ငှားရမ်းလှုပ်ဆောင်နေတာပဲလို့သတင်းမီဒီယာတွေကဖြေကြားခဲ့ပါတယ
်။အခြားသောနိုင်ငံရေးသမားတွေနဲ့သတင်းမီဒီယာသမားတွေကတော့အဲ့လိုမမြင်ကြပါဘူး။သူတို့ကအချက်အချက်ဖော်ပြခဲ့ပါတယ်။ပရမအချက်ကတော့အမေရိကန်အစိုးရချုပ်တော်နဲ့အမေရိကန်သတင်းမီဒီယာတွေအကောင်းမြအောင်ဆိုရင်သမရဦးသိန်းစိန်အစိုးရအနေနဲ့ကောင်းတာတွေလုပ်ပြမှုပဲဒိုးတယ်လို့ဆိုကြပါတယ်။ဒုတိယအချက်ကတော့ဂျီဒူဘန်နာမီနဲ့လော်ဘီအဖွဲ့ငှားတာပါ။အစိုးရအဖွဲ့တစ်ခုအနေနဲ့အဲ့လိုဂျီဒူဘန်နာမီအသုံးပြုရမယ်ဆိုရင်အစိုးရအတွက်လားတိုင်းပြည်အတွက်လားစာချုပ်ထဲမှာဘယ်ချက်တွေကိုချက်ချင်းပြည့်တယ်ဆန်းစစ်တင်တယ်လို့ဆိုကြပါတယ်။ဥပမာအဖြစ်ဒီမှာအမေရိကန်ဆက်ဆံမှုကောင်းမွန်လာစေရင်အမေရိကန်ရင်းနှီးမြှုပ်နှံမှုဒီမှာနိုင်ငံထဲမှာမြင့်တက်လာပြီးဒီမှာနိုင်ငံကိုအမေရိကန်ကအကူအညီပေးမြင့်ပေးရေးအတွက်ကိုကောင်းတယ်ဆိုပြီးမှတ်ချက်ပြုကြပါတယ်။ဒါနဲ့လက်ရှိအာဏာရနေတဲ့သမရဦးသိန်းစိန်ဦးဆောင်တဲ့ချီခတ်ပြုအစိုးရဖွဲ့ရဲ့မီဒီယာတောင်းပါတယ်ဆိုပြီးထင်မြောင်နိုင်တယ်ဆိုတာမျိုးကတော့ပါတီတစ်ခုချေချွာတဲ့မှုမလုပ်ပြဘူးလို့ညံကြတာဖြစ်ပါတယ်။ဒီလိုလားသူဖြစ်တဲ့မျိုးအရင်ဆက်အာဏာရှင်ခေတ်ကဖြစ်ခဲ့မှုတဲ့တာရကတစ်ခုလည်းဖြစ်ခဲ့မှုပါတယ်။အားလုံးပတ်သက်ကြပါလိမ့်မယ်။ထောက်ကုန်ကနေမိလာကဒီမူရီတန်းရှိဦးဆောင်တဲ့ဖြစ်စေရနိုင်ငံနဲ့လည်းလက်ရှိရေးဆရာကနေရန်ကုန်ပြန်လာတဲ့ဒေါ်စန်းစုကြည်နဲ့ NLD ပါတီဝင်တွေ NLD ထောက်ခံသူတွေကိုဒီပေးရနာကကြီးရွာမှာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်ဒီလိုအကြမ်းဖက်တိုက်ခိုက်တာမျိုးမလုပ်ဖို့ကြိုးစားနေတဲ့
你教出来那么看呢？我就注意班学啊，对我就是所有五常方面多看点教。超难些几个呢，我们就好不肯用啊。不然就这个呀，真的不怕去留学，不然也不管你少嘛，今年考不了他了的。
二零年嘛，金巴里、印度尼西亚巴里、阿西安特地席位嘛。ဖော်ဝင်နိုင်ငံတွေကမြန်မာနိုင်ငံတပည့်ရင်းမှအစိုးရဦးဆောင်ပြီးအကြမ်းဖက်မှုကျူးလွန်ခဲ့တာကိုဆွေးနွေးဖို့အစီအစဉ်တဲမှာထည့်သွင်းခဲ့ပါတယ်။အဲ့လိုဝေဖန်ဆွေးနွေးခံရမှုကိစ္စကိုရှောင်ရှားနိုင်ဖို့အတွက်ဗိုလ်ချုပ်ကြီးဟောင်းခင်ညွန်းကထိုင်းဝန်ကြီးချုပ်တက်ဆင်ရှင်နဝတ်ကိုအာဆီယံခေါင်းဆောင်တွေကြားလော်ဘီလုပ်ပေးဖို့ပန်ကြားခဲ့ရပါတယ်။တက်ဆင်ရဲ့ပန်ကြားမှုနဲ့ပဲအစည်းအဝေးမစခင်ညမှာအာဆီယံထိပ်သီးခေါင်းဆောင်တွေကိုဝင်းကြီးချုပ်ဗိုလ်ချုပ်ကြီးခင်ညွန်းကဓာတ်ပုံအယ်ဘန်တချို့လေးမျက်နာပါအစီရင်ခံစာတစ်ခုပြုစုပြီးတပည့်ရေးကိစ္စဟာ NLD ထောက်ခံသူတွေနဲ့ကန့်ကွက်သူတွေရဲ့ရိုက်ပွဲဖြစ်ခဲ့တဲ့အကြောင်းလိမ့်လည်ပြောဆိုရှင်းပြခဲ့ပါတယ်။ Texin ရဲ့ lobby လုပ်ပေးမှုဥခင်ညွန်းရဲ့ party တင်ပြမှုတွေကြောင့်အာဆီယံခေါင်းဆောင်တွေဟာအဲ့ဒီအစည်းအဝေးရဲ့အစီအစဉ်တည်းမှာထည့်သွင်းထားတဲ့မြမတပည့်ရင်းအကြမ်းဖက်မှုကိစ္စဝေဖန်ဆွေးနွေးဖို့အစီအစဉ်ကိုပယ်ဖျက်ပေးခဲ့တာတွေ့ရပါတယ်။လက်ရှိမြန်မာနိုင်ငံအခြေအနေကိုပြန်ပြီးကြည့်မယ်ဆိုရင်လေသမ္မတဦးသိန်းစိန်အပါအဝင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုဆောင်ရွက်နေပါတယ်ဆိုတော့စစ်ဘုတ်ချုပ်ဟောင်းတွေနဲ့စစ်ဘုတ်ချုပ်တွေရဲ့လုပ်ရဟာနောက်ပြန်ဆုတ်တလို့ဖြစ်နေတယ်ဆိုပြီးပြည်ရင်းကရောနိုင်ငံတကာကပါဝေဖန်နေကြတဲ့အချိန်မှာဖွဲ့စည်းပုံပြင်ရေးအချိန်ဆွဲနေတာလက်နက်ကင်တိုင်းရင်းသားတွေနဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ်ချုပ်နိုင်ရေးဆွေးနွေးနေပေမဲ့တကယ်စစ်မှန်တဲ့ညီညာရေးလူလာကြောင့်ဖော်ပြတဲ့လုပ်ရက်နဲ့တတ်တည်မပြနိုင်တာတိုက်ပွဲကြီးတွေဆက်ဖြစ်နေတာပညာရေးဥပဒေပြင်ဆင်ပေးဖို့တောင်းဆိုတဲ့ကျောင်းသားတွေကိုအယုတ်ဆိုးအချီးတန်တဲ့နီးနဲ့အကြမ်းဖက်ရိုက်နှက်ဖြိုခွင်းဖမ်းဆီးရုံးတင်စစ်ဆေးနေတာအလုသမားအရေးလယ်သမားအရေးဆန္ဒပြတောင်းဆိုနေသူတွေနဲ့တက်ကြွလှုပ်ရှားသူပေါင်းများစွာကိုဖမ်းဆီးထောင်ချနေတာစတာတွေဟာဆိုးရွားတဲ့ပုံရိပ်တွေပဲဖြစ်ပါတယ်
။ဒီပုံရိပ်တွေကိုကြည့်ပြီးပဲအမေရိကန်ပါဝင်နိုင်ငံတကာဆိုင်ဝင်ဟာစစ်ဘုတ်ချုပ်ဟောင်းတွေနောက်ကျောင်းပြန်မဲ့နေတော့မလားဆိုပြီးဆိုးရွားသူကနေကြတာဖြစ်ပါတယ်။ဒီအတွက်ဆိုးရွားပါဝင်စစ်ပြည်ပြောင်းလဲရေးကိုကောင်းတဲ့ပုံရိပ်တွေစစ်ဘုတ်ချုပ်ဟောင်းတွေစစ်ဘုတ်ချုပ်တွေအနေနဲ့တိုင်းပြည်နဲ့ပြည်တွေအတွက်ကောင်းရကောင်းကျိုးလုပ်ကြရင်ဒုံစားစုကြည်ရေးပိုင်းထောက်ပြသလိုပြည်သူ့ဘာသာမျိုးစုံလူ့ပြည်ခွင့်နာပြီးအစိုးရဖက်ပေါ်ရေးကောင်းအောင်ကြိုးစားဖို့လိုအပ်ပါကြောင်းဆုံးသက်ပြန်လဲရပါတယ
်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ပြီးခုတော့တက်ကြီးစကားအစီအစဉ်အလှည့်ရောက်လာပါပြီ။ဆရာဦးဝင်းဖေကပြောပြထားပါတယ
်။ဟုတ်တာရှင်များခင်ဗျာတလောစီကဝင်းဖေသွားနေကြလဖေးဆိုင်မှာလူတွေသိကြနေလို့ဝင်းဖေလဲ၄ယောက်ထိုင်စပွဲမှာတခြားဒဇင်းတယောက်နဲ့အတူထိုင်ရပါတယ်ခဏနေတော့ဝင်းဖေတို့စပွဲကိုနောက်တယောက်ထပ်ရောက်လာပြီးတော့မျက်နှချင်းဆိုင်မှာထိုင်နေသူစီမှာခဏထိုင်နိုင်ပါသလားလို့ခွင်တောင်းပါတယ်ဝင်းဖေရဲ့စပွဲကလူကလေထိုင်မှာထိုင်မှာလို့ပြောရင်သူမေ့နေတဲ့မိတ်ဆွေတယောက်မှတ်ပြီးတော့ဘာစားပြီးပြီလေတခုခုစားပါလားလို့ဖိတ်ခေါ်ပါတယ်ဒီတော့ခွင့်တောင်းပြီးလားထိုင်တဲ့လူကသူ့နာမည်ကိုအေးလို့ခေါ်ပါတယ်တဲ့ဒီတော့တယောက်ကလည်းသူ့နာမည်မြင့်သိန်းလို့ပြန်ပြောပါတယ်ကိုအေးကကိုမြင့်သိန်းကိုကျေးဇူးတင်စကားပြောခြင်းလို့ပါတဲ့ဝင်းဖေလည်းစားရင်တောင်းရင်သူတို့နှစ်ယောက်ရဲ့ဆက်ဆံရေးကိုစိတ်ဝင်စားနေမိပါတယ်ကိုအေးကသူဟာကိုမြင့်သိန်းဒီလက်ဖဲ့ဆိုင်မှာလာလာပြီးစားတာတောက်တာကိုမလမ်းမကန်းကနေပြီးတော့မကြာခဏတွေ့ဘူးမြင်ဘူးနေတဲ့အကြောင်းနန်းကြီးမုံဒီတို့ခေါက်ဆွဲနန်းပြားကြီးတို့မှာစားရင်းနဲ့အတူတွဲပေးတဲ့ကြက်ပြုတ်ကြီးဟင်းညိုတဲ့ကိုတမ်းမြာသည်ညစ်ညစ်ထဲ့ပြီးတော့တောက်တာကိုတွေ့တွေ့နေရတဲ့အကြောင်းသူ့အနေနဲ့ကတော့ကြက်ပြုတ်ကြီးဟင်းညိုဟာသူ့ဟာသူအလွန်ကောင်းနေပြီဖြစ်တဲ့အတွက်သံမြာသည်ညစ်ထက်လိုက်တာဟာကြက်ပြုတ်ရေရဲ့အရသာကိုအကြီးအကျယ်ဖြစ်စည်းပြစ်လိုက်တာပဲလို့တွေးပြီးစိတ်အနှောက်ယှက်ဖြစ်ဖြစ်နေခဲ့တဲ့အကြောင်းဒါပေမဲ့ကိုမြင့်သိန်းကိုကြည့်လိုက်တော့လေသံမြာရေညစ်ထားတဲ့ကြက်ပြုတ်ရေကိုအရသာခံပြီးတော့မိမ့်မိမ့်ရှက်ရှက်တောက်တောက်နေတာကိုတွေ့ရတဲ့အကြောင်းအဲဒါကြောင့်မနေ့တနေ့စီကတော့သူလဲကြက်ပြုတ်ရေတဲ့ကိုသံမြာရေညစ်ထက်ပြီးတောက်ကြည့်တဲ့အကြောင်းပထမတော့ဟင်းညိုမဟုတ်တော့ပဲ
ချီကလေးတော့ရလူပါပဲဆိုပြီးဘာမှသိမ့်မဆမ်းမှဘူးလို့ထင်တဲ့အကြောင်းဒါပေမဲ့သူစားနေတဲ့နန်းကြီးမုံနေတဲ့ကစီကျက်နဲ့ပဲမှုအကောင်းစားကြောင့်စိတ်နေတဲ့အရာကမှာကြက်ပြုတ်ရဲ့ချင်းဖြုံမြုံကလေးကိုညာညာပြီးတောက်လိုက်တဲ့အခါမှာမတူတဲ့အရာကနှမျိုးရဲ့အပြန်အလှန်အပြည့်ဖြစ်စေတဲ့သဘောကိုတွားတွေ့တဲ့အကြောင်းအားရပါရပြောနေပါလေ ကိုမြင့်သိန်းကအလိုက်တင်လိုက်ပြီးတော့ရီမောရင်ဒီလောက်နဲ့များတော့ကျေးဇူးတင်စရာမလိုပါဘူးလို့ပြန်ပြောပါတယ်ဒီတော့ကိုအေးကအဲ့ဒီလိုတော့မဟုတ်လေကြောင့်သူ့အနေနဲ့ကတော့သူတိတ်ကြိုက်နေတဲ့ကြိုက်ပြုတ်ရီကိုတံမြာတိညစ်ထဲပြီးဖြက်စီးပစ်တယ်ဆိုတဲ့အတွေးဟာသူ့ကိုယ်တိုင်လက်တွေမှာအမြင်တစ်မျိုးပြောင်းသွားခဲ့ရတဲ့ကြောင့်ဒါကြောင့်တစ်ဆက်သေးသူ့အကြိုက်သူ့အယူဆသူ့အနော်မတိတွေ ဒါကြောင့်သူ့ရဲ့ကိုယ်ပိုင်ယူဆအနှောမတိတွေကိုလက်တွေ့ပြန်ပြီးတော့သုံးသပ်မိတဲ့အကြောင်းဆန့်ကျင်ဘက်တွေကိုလည်းသုံးသပ်ကြည့်ရတဲ့သတ္တိတွေရှိလာတဲ့အကြောင်းဒါကြောင့်ကျေးဇူးတင်စကားလာပြောရတာဘာလို့အပါတရားပြောပါလဲပြီးတော့မှတလေးတစားနှုတ်ဆက်ပြီးခွာပါပါတယ်ကြားလိုက်မြင်လိုက်ရတာကိုသိပြီးတော့ကျေနပ်ကြည်နှုတ်မိတဲ့အတွက်အဲ့ဒီကိုအေးဆိုတဲ့လူဟာ ဘာမှမကြည့်ကြလာတဲ့ကိစ္စကလေးတစ်ခုအတွက်တောင်းကျေးဇူးတည်တာလိုက်တာနော်လို့ပြောမိပါတယ်ဒီတော့ကွန်မြူနတီကအသံမထွက်ဖဲရီးပါတယ်ကျင်နလူလာမကျင်နလူလာလှောင်ရီးရီးတာလားဆိုတဲ့တန်လျာစိတ်ကြောင့်မို့ဝင်းဖေကကွန်မြူနတီကိုကြည့်မိပါတယ်အဲ့ဒီလိုဖြစ်သွားတာကိုကွန်မြူနတီကလည်းရိတ်မိသွားပုံရပါတယ်ကျွန်တော်ရီးမိတာဒီလိုပါဗျာတဲ့တစ်ချိန်ကကျွန်တော်က အများပြည်သူအတွက်စီမံကိန်းတစ်ခုဟာအတော်ကြီးကိုလွဲချော်နေတဲ့အတွက်အများပြည်သူလည်းဒုက္ခရောက်အားလုံးကလည်းမကြိုက်ကြလို့စေတနာနဲ့ဝေဖန်အကြံပေးမှုတဲ့အဲ့ဒါဗျာတဲ့ကျွန်တော်အင်းစိန်မှာ၄နှစ်လောက်သွားပြီးနေလိုက်ရတယ်တဲ့အဲ့ဒါကလေးကိုတွေးမိလို့ရီမိတာပါတဲ့အင်းစိန်မှာ၄နှစ်လောက်သွားနေခဲ့ရတာကိုအဲ့ဒီကိုမြင့်သိန်းဆိုတဲ့လူကအဲ့ဒါလေးလို့ပြောသွားပါတယ်
ဆက်လက်တင်ပြပါမယ်။ကျမ်းမာချမ်းသာကြပါစေ။ကျွန်တော်ဝင်းပြပါ။တက်ကြီးစကားအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ဒီကနေ့ညနေ6:25မိနစ်ခွန်နိုင်တီဗီအိုအစီအစဉ်တွေကိုလိုင်းတို
မလေးရှားနိုင်ငံမှာနေရာကြာကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲတက်ဖို့အာဆီယံနိုင်ငံတွေကခေါင်းဆောင်တွေကွာလာလမ်ပူးမြို့ကိုဒီနေ့ကနေ့ကစတင်ရောက်ရှိနေကြပြီဖြစ်ပါတယ်။ဒီကနေ့မှာစတင်မဲ့ဒီထိပ်သီးဆွေးနွေးပွဲမှာဆွေးနွေးကြမဲ့အကြောင်းအရာတွေနဲ့မြန်မာနိုင်ငံကဒုက္ခသည်တွေအရေးအ IS
အာဆီယံရဲ့အဆိုအရစီးပွားရေးအတိုင်အဝန်အပါအဝင်ဒေတာရင်းပူးပေါင်းဆောင်ရွက်ရေးလုပ်ငန်းရပ်တွေကို 2015 ခုနှစ်ကုန်မှအပြစ်တ်မှဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နေပေါ်နိုင်ငံမှာလူပေါင်း 2000 လေးရာကျော်တိုက်ဆုံးခဲ့ရတဲ့ပြင်အားကြီးငရင်လုတ်သွားခဲ့ပြီးတဲ့နောက်နောက်ဆက်တွဲငရင်ငယ်တွေလုံမှဆွေးရည်နဲ့အတွက်မြို့တော်ကာတမန်ဒူမှာရှိတဲ့ဒေတာကနေဟာတနင်္ဂနွေနေ့ညကအပြင်လက်မှတ်တွေမှာထွက်နေခဲ့ကြပါတယ်။ကာတမန်ဒူမြို့နယ်မိုင် 50 လောက်ဝေးတဲ့နေရာကိုဗဟိုပြုတ်ပြီးတော့ပြင်အား9000တမှရှိရှိတဲ့ငရင်တစ်ခု စနေနေ့ကလုတ်သွားခဲ့တာကြောင့်မြို့တော်မှာရှိတဲ့တမိုင်းဝင်အဆောက်အဦးအများအပြားပြိုကျပျက်စီးသွားခဲ့ပါတယ်။တမရဘာရာကိုဘာမှအဆိုးရဟာဖန်ဆီးခံထားရတဲ့အမေရိကန်တရားခံတွေပြန်လွတ်ပေးပြီးလွတ်မြောက်နိုင်အောင်ညီနှဲမှုနဲ့ပတ်သက်တဲ့မူဝါဒဆိုင်ရာပြောင်းလဲတစ်ခုလုပ်ဖို့စဉ်းစားသုံးသပ်နေတယ်လို့အမေရိကန်တန်ရုံးကွန်ရက်တစ်ခုကကြေညာလိုက်ပါတယ်။ပြင်ပမှာအကြံဖက်တမရရဲ့ဖန်ဆီးမှ
season to low yimu garo u san mo we phit pi atan hwin engineer garo Aiden Wood ku phit par de chana garo nyan win aw ba di kini ma na VOA season ne ko ma na 6 nai ni 9 nai thi line meter 32 40 48 50 to ga ni tin set khe da be phit par de tora shin mya ne de kwa myama pi tu pi da a lo sin pi de nei le de ni phit nai ja ba si VOA ko na sin ne twet chee se ba
This program has come to you from the Voice of America, Washington.